Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တရှင်များရှင်။ VOA American အတန်းရဲ့2023ခုနှစ် March 9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tomita 3248နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တမောင်သားမှာအနည်းခတ်သိမ့်ကြီးကြပါစေခင်ဗျာဒီကနေ့ထက်ကိုရောက်လာတဲ့သတင်းတွေကတော့မြန်မာလူထုရဲ့စာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးနဲ့ရေးနဲ့ရရှိတည်တဲ့အဖြစ်တွေရရှိအောင်မြင့်တင်ဆောင်ရွက်ကြဖို့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်ဆရာနာတဲ့သိမ့်မှုအောက်မှာမြန်မာမျိုးသမီးတွေဟာဖိနှိပ်မှုမျိုးစုံကြုံရပြီးonline social media တွေပေါ်မှာစနစ်တကျနဲ့တိုက်ခိုက်တာချိန်ချောက်တာကိုရေးအချက်လက်တွေထုတ်ဖို့ခံရတာလိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတာတွေခံရတယ်လို့ကုလသမဂ္ဂရုံးချုပ်မှာမြန်မာအမျိုးသမီးတွေကပြောလိုက်ကြပါတယ်။တကယ်လို့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကဘာခွင့်မြို့ကိုထိန်းချုပ်နိုင်ခဲ့ရင်လည်းဒါဟာပဋိပက္ခကိုအလဲပြောင်းဖြစ်စေတဲ့တိုက်ပွဲမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနားထောင်နေတူကျွန်တော်တို့တင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပြည်သူတွေရဲ့နေရေးစားရေးအခြေအနေဘယ်လိုရှိပါသလဲ
။ခင်းင်းတော်မှာသွားဝလင်းနေတဲ့စားရတဲ့နေထိုင်မျိုးတွေရှိတယ်ကြဟုတ်။စားတာကျမရေနဲ့တိတ်နေနေတဲ့တော်ပေါ့နော်။
အပြည့်အစုံကတော့နောက်ပိုင်းမှာနာဆင်ရဖို့ရှိပါတယ်။ဒါအပြင်ကယ်ဆယ်လိုက်နိုင်တဲ့ထိုင်းကမြန်မာအလုပ်သမားတချို့ရဲ့အခြေအနေနဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့နေတိုးတပ်ဖွဲ့ဝင်နိုင်ငံတွေရဲ့ကိုပိုင်နည်းပညာအကြောင်းနဲ့အတူအာဖရိကကတူနီရှားနိုင်ငံကနေမကြုံစဘူးလူတွေထွက်ခွာနေကြတဲ့သတင်းကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုဦးတင်မောင်သားနဲ့အတူပြောပြပါမယ်ရှင
်။အောက်ခြေဖွဲ့စည်းတွေကတစ်ဆင့်မြန်မာလူထုစီကိုတိုက်ရိုက်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြပြီးလူထုရဲ့စာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ရရှိတည်တံ့တဲ့အဖြစ်တွေရရှိအောင်မြင့်တင်ဆောင်ရွက်ချဖို့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကမနေ့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ
် Role the military increased air strikes against civilian locations by 140
စစ်ကောင်စီအာဏာသိမ်းပြီးဒုတိယနှစ်ထပ်မှာရပ်ဘက်နေရာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာ148ရာခိုင်နှုန်းတိုးလာသလိုအင်ဂျင်တွေနဲ့ရော်တွေကိုမီးတိုက်တာကလည်း380ရာခိုင်နှုန်းပိုလာပြီးအဖြတ်စီးခံလိုက်ရတဲ့အင်ဂျင်က1200ရာခိုင်နှုန်းများလာတယ်လို့လူခွန်ရေးမဟာမင်းကြီးကတင်ပြသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်လူခွန်ရေးကောင်စီအစည်းအဝေးရဲ့မတ်လ6ရက်နေ့မြန်မာရေးအပြန်လည်ဆွေးနွေးပွဲမှာမဟာမင်းကြီးဗော်ခေါ်တက်အခုလို့ပြောလိုက်တာပါမြို့တွေနဲ့ရော်တွေမှာအဆောက်အုံပေါင်း3900ကျော်မီးတိုက်ခံခဲ့ရပြီးပြည်သူတက်တက်မှ3000ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြတယ်လို့သူကဆိုပါတယ်။ကလေး381ယောက်အပါဝင်အ ਨੇ ဆုံးလူ18582ယောက်အဖမ်းခံရပြီး13963ယောက်ဟာအကျဉ်းချနေဆဲဖြစ်ပါတယ်။စစ်တပ်ကဖမ်းဆီးသွားခဲ့တဲ့လူ3မုံတဘုံကျော်ကတေဆုံးကြရပြီးအာဏာသိမ်းပြီးခရဲကကလေး244ယောက်အပါဝင်အ ਨੇ ဆုံးလူ1948ယောက်တေဆုံးခဲ့ကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကတင်ပြသွားပါတယ်။မြန်မာစစ်တပ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက် 2669 ကိုလေးစားလိုက်နာရမယ်လို့လည်းသူကဆိုပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုအောက်မှာမြန်မာအမျိုးသမီးတွေဟာဖိနှိပ်မှုအမျိုးစုံကြုံနေရပြီးတော့ online social media တွေပေါ်မှာစနစ်တကျနဲ့တိုက်ခတ်မှုချိန်ချောက်မှုကိုရေးအချက်အလက်တွေထုတ်ဖော်ခံရမှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုမှုတွေခံရတယ်လို့ New York ကုလသမဂ္ဂအရုံးချုပ်မှကျင်းပတဲ့အမျိုးသမီးဆိုင်ရာဆွေးနွေးပွဲတစ်ခုမှပြောလိုက်ပါတယ် CSW လို့ခေါ်တဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့69ကြိမ်မြောက်ညီလာခံကိုတနင်္လာနေ့ကစတင်ကျင်းပနေရမှာမြန်မာအမျိုးသမီးအရေးနဲ့ပတ်သက်ပြီးတော့ညီလာခံပြင်ပမှာတည်တံ့ခေါင်းစဉ်တစ်ခုနဲ့COVID-19 ကရောဂါနဲ့စစ်အာဏာသိမ်းမှုကြောင့်မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတင်ပြဆွေးနွေးခဲ့ပါတယ်။အဲဒီမှာမြန်မာနိုင်ငံကလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေအမျိုးသမီးအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်ကြသလိုပြည်တွင်းကအမျိုးသမီးတချို့ရဲ့အသံတွေကိုလည်းရုတ်တံထိုးပြသခဲ့ပါတယ်။ဒီနှစ် CSW ညီလာခံရဲ့ဦးစားပေးဆောင်မှုဖြစ်တဲ့ဤပညာကိုအသုံးချပြီးဂျာမတန်းလူညီများရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ဆွေးနွေးကြရမှာ Digital ခေတ်ဤပညာဟာအမျိုးသမီးတွေအတွက်အသွားနှစ်ဖက်ပါတဲ့ဒါသွားလို့တစ်ဖက်မှာအန္တရာယ်ပေးနေကြောင်းဥပမာတွေနဲ့တကွမြန်မာအမျိုးသမီးကိုယ်စားလှယ်ကထောက်ပြတော့ပါတယ်။ အမျိုးသမီးအရင်းနဲ့လူအခွင့်အရေးလုံဆော်စီအောင်နာရီကိုဒစ်ဂျစ်တယ်နည်းပညာနဲ့ကျေပြန့်တွင်ကျအောင်လုပ်နိုင်နေပေမလို့တပြိုင်တည်းလူမှုကွန်ရက်တွေပေါ်မှာလူအခွင့်အရေးကောက်ွယ်သူတွေအမျိုးသမီးတွေဟာအသက်အန္တရာယ်ကျုံတဲ့အထိတိုက်ခိုက်ချင်းချောက်ခံရတွေကိုလည်းဆွေးနွေးခဲ့တာပါတစ်ဖက်မှာလည်းစစ်တပ်ကအင်တာနက်ကွန်ရက်တွေဖျက်တောက်တာစစ်ပွဲနဲ့ပဋိပက္ခအတွင်းကမြန်မာအမျိုးသမီးတွေနည်းပညာအကူအညီနဲ့အင်တာနက်ကွန်ရက်မရဖြစ်နေတာတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကိုအကူအညီတွေပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်
တကယ်လို့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကဘောက်မြို့ကိုထိတ်ချုပ်နိုင်ခဲ့ရင်လည်းဒါဟာပဋိပက္ခကိုအလဲပြောင်းဖြစ်စေတဲ့တိုက်ပွဲမဟုတ်ဘူးလို့အမေရိကန်ကာဝေးဝန်ကြီး Right Austin ကမနေ့တနင်္လာနေ့ကပြောလိုက်ပါတယ်။မဟာဗျူဟာနဲ့စစ်စီရဲ့တန်ဖိုးထက်သင်္ကေတသဘောဆောင်တဲ့တန်ဖိုးပဲပို့ပြီးရှိပါလိမ့်မယ်လို့ဂျော်ဒန်နိုင်ငံခီးစင်မှာသတင်းလောက်တွေကို Right Austin ကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းစစ်ကောင်းဆောင်တွေကတော့ဘန်ဘုတ်မြို့မှာခုခံစစ်ဆက်လက်ဆင်နွှဲပြီးယူကရိန်းတပ်တွေရဲ့အနေထားကိုပိုပြီးခိုင်မာအောင်လုပ်ဖို့အစည်းအဝေးမှာဆုံးဖြတ်လိုက်ကြောင်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ရုံးကတနင်္လာနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။နိုငယ်တဲ့တပတ်မတိုင်ခင်တုန်းကတော့ဘတ်မုတ်မြို့ကနေယူကရိန်းတပ်တွေကစုခွာပြီးမြို့ရဲ့အနီးအနားမှာနေရာပြန်ယူမယ်လို့သမ္မတဇယ်လန်စကီရဲ့အကြံပေးကပြောခဲ့ပါသေးတယ်။ရုရှားကအီရန်လို့ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီး15စင်းအနက်က13စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကမနေ့တနင်္လာနေ့မှာပဲပြောပါတယ်။ရုရှားကာကွယ်ဝန်ကြီးစာဂျေရှိုးဂူကမာရီယိုပေါင်းမြို့ပြန်လည်တည်ဆောက်ရေးကိုကြီးစုဖို့တောင်းအပ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီချိန်မှာပဲထုတ်ပြန်ပါတယ်။ဒါပေမဲ့ဘယ်ချိန်တုန်းကတောင်းခဲ့တယ်ဆိုတာကိုတော့တိတိကျကျပြောမထားပါဘူ
း။တိတ်မချခင်လပိုင်းတွေမှာသမရရွေးကပ်ပွဲပြန်အရွေးခံဖို့ကြေညာပွဲရှိတဲ့သမရဂျိုးဘာဒန်ဟာသူ့ပါတီတွင်မှာပဲစန့်ကျင်မှုတချို့နဲ့ရင်ဆိုင်နေရပါတယ်။New Hampshire ပြည်နယ်ကဒီမိုကရက်ပါတီဝင်တွေဟာတမရရွေးကောက်ပွဲအကျိုး primary ရွေးကောက်ပွဲတွေကိုသူတို့ပြည်နယ်ကပထမဆုံးကျင်းပခွင့်ရတဲ့ထုံနှံစင်လာပယ်ဖျက်လိုက်တာအပေါ်တမရဘိုင်ဒန်ကိုစိတ်ပြက်နေပါတယ်။ကြောက်အပြင်သူတို့ဟာနိုင်ငံတော်မှာရှိတဲ့အခြားဒီမိုကရက်ထောက်ခံသူအများစုလိုပဲအသက်80အရွယ်ရှိနေပြီဖြစ်တဲ့တမရဘိုင်ဒန်တယောက်တမရသက်တမ်းနောက်တစ်ကြိမ်ထပ်အရွေးခံမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။အများစုကတော့တမရဂျိုးဘိုင်ဒန်ရဲ့အသက်ကိုစိုးရိမ်မကင်ဖြစ်ကြတာပါ။တချို့ကတော့အာဖဂန်စစ်ပွဲကနေနှုတ်ထွက်လိုက်တဲ့အပေါ်စိတ်ပြက်နေကြပြီးပါတီကိုပုံမကောင်းမွန်စေလို့တဲ့ပြုပြင်ရေးသမားတွေကတော့အရင်ကတည်းကဘိုင်ဒန်ကိုအသက်သရောထောက်ခံမှုဆန္ဒမရှိကြပါဘူး။ဒီမိုကရက်ပါတီရဲ့တာဝန်ရှိသူတွေရဲ့သဘောထားနဲ့တမရဂျိုးဘိုင်ဒန်ရွေးကောက်ပွဲပြန်ဝင်မှာကိုထောက်ခံတဲ့အုပ်ချုပ်ရေးမှုတွေအထက်စီးနှိတ်လွှတ်တော်အမတ်တွေနဲ့ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်တွေရဲ့ယက်တီချက်ကတော့တိတိတတ်တာကိုဆန့်ကျင်ဘက်ဖြစ်လို့နေပါတယ်။2019တုန်းကတမရဂျိုးဘိုင်ဒန်ကိုတမရပြန်ရွေးခံမှု New Hampshire ပြည်နယ်လွှတ်တော်မှာထောက်ခံခဲ့တဲ့အမတ် Steve Shelley ကအခုအခါထောက်ခံမှုဆန္ဒမရှိတော့ဘူးလို့အတိအလင်းပြောလာပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
။အင်္ဂါနေ့မနေ့သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။တရုတ်ဝန်ကြီးချုပ်လီကုချန်းဟာမနေ့တနင်္လာနေ့ကလွှတ်တော်မှာတိုင်းပြည်အခြေပြမိန့်ခွန်းပြောကြားပြီးတဲ့နောက်တရုတ်ပြည်ရဲ့နိုင်ငံရေးမြင့်ဝင်းကနေနောက်ဆုံးဥညွတ်ထွက်ခွာသွားပြီဖြစ်ပါတယ်။တရုတ်ပြည်ရဲ့အာဏာဟာကျွမ်းကျင်တိုက်ခိုက်ခရက်တွေကနေရှီဂျင်ဖင်သစ္စာကံတွေရဲ့လက်ကိုလွှဲပြောင်းရောက်ရှိသွားတဲ့အထိတ်မှတ်လည်းဖြစ်ပါတယ်။တခါတုန်းကတော့သမ္မတနေရာကိုဆက်ခံမဲ့သူဖြစ်ယူဆခံရတဲ့ဝန်ကြီးချုပ်လီကုချန်းဟာရှီဂျင်ဖင်ရဲ့အာဏာတဖြည်းဖြည်းတိုးများလာတဲ့အတူဘေးကိုရောက်ရောက်သွားခဲ့ရတာပါ။သူဟာအနောက်တိုင်းလီဘရယ်ဝါဒကိုထိတွေ့ခွင့်ရတဲ့အချိန်မှာပွဲရလာခဲ့ပြီးကွန်မြူနတီလူငယ်အဖွဲ့မှတာဝန်ထမ်းဆောင်ခဲ့ပါတယ်။အဒီတုန်းကလူငယ်အဖွဲ့ကိုနောက်မှသမ္မတနဲ့ပါတီကောင်းဆောင်ဖြစ်လာတဲ့ဟူချင်းထောင်ကဦးဆောင်နေခဲ့တာပါ။လီဟာသတိကြီးကြီးထားတတ်ပြီးလုပ်ရည်ကံရရှိသိမြင်နှက်ဆက်တဲ့ပါတီဘျူရိုကရက်ဖြစ်ယာထုတက်လာခဲ့တာဖြစ်ပါတယ်။1969နှစ်တွင်အတွင်းမှာသူဟာလူဦးရေထူထပ်ပြီးလရစိုက်ပျိုးရေးကိုအဓိကထားတဲ့ဟီနမ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နောက်မှာဟူချင်းတောင်ကိုဆက်ခံမဲ့ခေါင်းဆောင်တယောက်ဖြစ်သူ့ကိုရှုမြင်ခဲ့ကြပါတယ်။ဒါပေမဲ့ကွန်မြူနတီပါတီတွင်အဖွဲ့အစည်းတွေရဲ့ဟန်ချက်ကိုချိန်ညှိရတာကြောင့်ရှီဂျင်ဖင်ကပါတီခေါင်းဆောင်ဖြစ်လာပြီးသူကနံပါတ်1ခေါင်းဆောင်ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံရေးသမိုင်းမှာပါတီကောင်းဆောင်တဲ့ဝန်ကြီးချုပ်တို့အတွဲညီခဲ့ကြတဲ့ကာလတွေရှိခဲ့ပူပါတယ်။မော်စီတုံးရဲ့နဲ့ချော်ရင်လိုင်းဟူချင်းထောင်နဲ့ဝမ်ကြားဘူတို့ဟာအပေးယူအတွဲညီတဲ့ကောင်းဆောင်တွေပါ။ဒါပေမဲ့ရှီဂျင်ဖင်နဲ့လီကိုချန်းတို့ကတော့အဲ့ဒီလိုအတွဲဖြစ်မမြင်ကြပါဘူး။လီကိုချန်းကတရုတ်ကွန်မြူနတီပါတီပေါ်လစ်ဘျူရိုအမြဲတမ်းကော်မတီအဖွဲ့ဝင်ဖြစ်ကအောက်တိုဘာလမှာဖယ်ရှားခံရပြီးသူဟာတရုတ်ကွန်မြူနတီပါတီရဲ့နောက်ဆုံးတက်နိုကရက်ဖြစ်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကဝေးလံခံသူတဲ့ ဝေးလံခေါင်တည်တဲ့နာတူဝါကျွန်းစုဒေသမှာမတ်လ6ရက်ကမိုးသည်ထံမြေပြိုကျဖို့လူနေအိမ်တွေပြီးပြီးတော့လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ရောပါရေးအေဂျင်စီကပြောပါတယ်ရီယောကျွန်းစုကသဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတို့ဖြစ်သူဂျူနီနာကတည်ဆုံးသူအရေးအတွက်မြင့်တက်လာနိုင်ပြီးတော့အဲ့ဒီဒေတာတွေမှာဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်သွားတယ်လို့ပြောပါရယ်အဲ့ဒီမှာရာသီဥတုပြင်းထန်နေပြီးတော့လှေပြင်းတွေတိုက် DA line တွေမြင်နေတယ်လို့ပြောပါရယ်အသက်ရှင်ကျန်းရဲ့သူတွေကိုဆီယာရာနာဒေတာကနေရွှေ့ပြောင်းပေးတာပြီးတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့တွေကိုအဲ့ဒီကိုဆေးလုပ်ထားတယ်လို့သဘာဝဘေးအန္တရာယ်အေဂျင်စီကပြောပါရယ်အထက်ကထိခိုက်တဲ့နေရာဟာပြည်နယ်မြို့တော်နာတူဝါကနေ9နိုင်အကြားလှေစီးရတဲ့ဝေးလံခေါင်းကြီးကျွန်းပေါ်မှာဖြစ်တယ်လို့လည်းအင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကပြောပါတယ
်တူရကီနဲ့ဆီးရီးယားကတိုက်ချတဲ့လူတွေမှာလူသားချင်းစာနာထောက်ထားရေးလိုအပ်ချက်အလွန်ကိုရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကငလျင်လောက်ပြီးတလအကြာမှာပြောလိုက်ပါတယ်ဖေဖော်ဝါရီလ6ရက်နေ့မြင်ကလင်းကြောင့်တူရကီမှာလူပေါင်း 48,000 နီးနီးသေဆုံးခဲ့ပြီးအဆောက်အအုံပေါင်း 23,400 ပျက်စီးခဲ့ရတာကြောင့်တိုက်ချတဲ့လူတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေကြကြတာပါဆီးရီးယားမှာလည်းလူ 6,000 သေဆုံးခဲ့ရပါတယ်တူရကီမှာလူ1000ခွဲကရွက်ဖြင့်တဲတဲ့နေနေကြပြီးနောက်ထပ်လူပေါင်း 46,000 ကကွန်တိန်နာအိမ်တွေမှာနေထိုင်နေကြရတာပါ။တခြားကျန်သူတွေကတော့အိတ်ဆောင်တွေမှာနေထိုင်နေကြရပါတယ်။တချို့နယ်တွေမှာလူဦးရေရဲ့25ရာခိုင်နှုန်းဖြစ်တဲ့တန်တဝဲလောက်ကိုပြန်လည်နေရာချထားပြီးဒီလူဦးရေကိုစားနပ်ရိက္ခာနေစရာနဲ့တောက်ရည်ဘလို့ပေးရမလဲဆိုတာကကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်လို့တူရကီနိုင်ငံကုလသမဂ္ဂဌာနေပေါင်းစပ်ညှိနှိုင်းရေးမှူးအယ်ဗာရိုရိုရီကုစ်ကပြောပါတယ်။ရူဂီနိုင်ငံမြင်းကလင်းတန်းခံရသူတွေအတွက်ဒေါ်လာ1ဘီလီယံအကူအညီနဲ့ဆီးရီးယားအတွက်ဒေါ်လာ300နီနီတောင်းခံထားပေမဲ့ခုချိန်ထိအကြအဖြစ်100ရာခိုင်နှုန်းပဲရရှိပါသေးတယ
်။ COVID-19 ကူးစက်ရောဂါရဲ့စတင်ဖြစ်ပေါ်ရာမူလစစ်မြေနဲ့ပတ်သက်လို့နိုင်ငံအလုံးကစုံစမ်းသိရှိထားသမျှထုတ်ဖော်ပြောဆိုဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဓာတ်ခွဲခန်းတစ်ခုကနေစတင်ခဲ့တယ်လို့အမေရိကန်ကဆွဆွဲခဲ့တာကိုတရုတ်ဘက်ကသောတာတကြီးညင်းဆိုအပြင်မှာအခုလို WHO ကတောင်းဆိုခဲ့တာပါ။ဒီလို WHO နဲ့နိုင်ငံတကာအတိုင်းဝိုင်းကိုတည်င်းအချက်လက်တွေဝေမျှဖို့တောင်းဆိုတာကအပြစ်တင်ဖို့မဟုတ်ပဲတိကတ်ယောဂါဘလူစတင်ခဲ့တယ်လဲဆိုတာနားလည်လာပြီးတော့နောက်မှာအလားတူကူးစက်ယောဂါကတ်ယောဂါတွေကိုကြိုတင်ပြင်ဆင်ကာကွယ်တိုက်ဖြတ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့အကဲဖြတ်ချက်အရဒီယောဂါဟာဝူဟန်ကတက်ွက်ခန်းကနေမတော်တဆဖြစ်မှုကနေစတင်ခဲ့တာဖြစ်နိုင်ခြင်းအရှိဆုံးပဲလို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကမကြာခင်ကမီဒီယာကိုထုတ်ဖော်ပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်အသစ်ကြောင့်ပထမဆုံးကူးစက်မှုကိုဗိုင်းရပ်စ်သုတေသနတက်ွက်ခန်းရှိတဲ့ဝူဟန်မှာ2019ခုနှစ်နောက်ပိုင်းမှာစတင်တွေ့ရှိခဲ့တာပါတရုတ်အာဏာပိုင်တွေဘက်ကတော့အဲ့ဒီလို FBI ရဲ့ပြောကြားချက်ကိုပယ်ချပြီးတရုတ်နိုင်ငံကိုအပုတ်ချတဲ့ဝါဒဖြန့်ချီတာလို့တံပြန်ခဲ့ပါတယ်WHO ကတော့ကယောဂါရဲ့စီမံကိုဖော်ထုတ်နိုင်ရေးလက်မလျှော့သေးဘူးလို့ပြောဆိုပြီးတရုတ်နိုင်ငံကလည်းအချက်လက်တွေမျှဝေရမှာပွင့်လင်းမြင်သာမှုရှိဖို့နဲ့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုံ့ဆောင်ပြီးတော့ရက်လက်တွေကိုမျှဝေပေးဖို့ဆက်လက်တောင်းဆိုတယ်လို့ပြောဆိုပါတယ်ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလောင်ပြောပြခဲ့တာပါရှင် VOA American အသံရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်စစ်တပ်ကအာဏာသိမ်းလိုက်ကြတဲ့ကစစ်အာဏာရှင်ဆန့်ကျင်သူတွေနဲ့စီရေးပဋိပက္ခတွေကြောင့်အိုးအိမ်ပြတ်ပြီးတော့စစ်ဘေးကနေရှောင်ပြေးရသူတွေဟာအစာရေစာဝအောင်မစားတော့ရတဲ့အခြေအနေနဲ့စိုက်နေပြီလို့ဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီတပ်တွေရဲ့ထိုးစစ်တွေကြောင့်ထွက်ပြေးရတဲ့သူတွေဟာခုထိနေရမပြန်နိုင်သေးဘဲနဲ့နေရဆုံးဖွာပြေးရသူအရေအတွက်ကလည်းတိုးလာနေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးသနာကျော်ပြောပြထားပါတယ်
ကြောင်ပြင်းနဲ့ဒေတာခေါ်ဂရနီဒေတာနဲ့ချင်းပြင်းနဲ့စတဲ့ဒေတာတော်တော်များများမှာစစ်ကောင်စီရဲ့စီရေးလှုံ့ဆော်မှုကြောင့်ဒေတာခံတွေအင်ပြန်ခွင့်မရတာနှစ်နှစ်နီးပါးရှိလာပြီဖြစ်လို့စားရေးတောင်ရေးလည်းပို့ပြီးတော့ခက်ခဲလာကြတယ်လို့စစ်ပြေးဒုက္ခသည်တွေကပြောပါတယ်။တချို့စစ်ပြေးဒုက္ခသည်တွေဟာထမင်းတော်မှာဝအောင်မစားနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကြောင်ပြင်းနဲ့ဒီမော့ဆိုမျိုးနဲ့ဆစ်ဆောင်သူက VOE ကိုခုလိုပဲပြောသွားပါတယ
်။သမီးဟင်းနဲ့ပါလေအခုအဲ့လိုမျိုးအရင်ကောင်းနေမစားတာမျိုးစီးတွေမလုံလောက်တာမျိုးအဲ့လိုမျိုးပေါ့နော်။နောက်ဖြစ်တယ်လို့စားရဆိုရင်ကတော့ချိန်ချင်းရှိတဲ့အချိန်ချင်းလည်းရှိတယ်မရှိတဲ့အချိန်ချင်းလည်းမရှိဘူးပေါ့နော်။တချို့နေရာဆိုရင်ဘယ်လောက်ထိအောင်ကက်ခဲလဲဆိုရင်အဲ့လိုမျိုးပေါ့။ခမင်းတော်မှသွားဝလင်းနေတဲ့စားရတဲ့နေရာမျိုးတွေရှိတယ်ကြဟုတ်။စားတာကျမရေနဲ့တက်နေနေမျိုးတော်ပေါ့နော်။နောက်ပြက်လက်မှုကတော့တချို့နေရာမှာတော့အခုဆိုရင်ကုန်စည်ဈေးနှုန်းတွေတော်တော်လေးမြင့်တက်နေတာမျိုးရှိရကြဟောအဲ့လိုမျိုးနေရာလေးကျတော့ဆစ်ဆောင်နေတဲ့နေရာတော်တော်ကြီးကိုခက်ခဲနေတာမျိုးရှိတယ်ကြ
ဖရူဆိုမျိုးနယ်အနောက်ချမ်းဆစ်ဆောင်တို့ကတော့ နိုင်ငံတကာအဖွဲ့အစည်းတွေစီကနေဆန်စီစားကလပယ်စားတဲ့အကူအညီတွေတခါတလေရပါမယ်လေလုံလုံလောက်လောက်မရှိဘူးလို့ပြောပါတယ်
သောင်းနေရတဲ့ဆင်မာတဲ့ချင်းကြီးရောနော်။ကိုနေရတဲ့ချိုးရရောက်လာကြပါလေ။ဒီနေ့ချင်းနေမနော်။ဆာစီဆာကလဘဲဒီချော်ရီရောဆိုတော့ဆုံးပါလေ။တော့လူလောက်မျိုးတော့ရှိရမယ်ဒီ။ပေါ်တာမှရှိတော့နံပါတ်စုရလေကက်ချင်းနော်။လူတွေလောက်တော့ဒီလေမရောက်လာနိုင်ဘူးနော်။ကျန်လာတော့လည်းကိုနေရနေနဲ့နေလာကြတော့
အလားတူပဲလက်နက်ကင်ပြိပက္ခတွေကြောင့်အသက်ဘေးကနေပြီးလွတ်အောင်လို့ချင်းပြည်နယ်ကံပတ်လက်မြို့နယ်ကနေပြီးအိနှင်းချင်းမြို့နယ်ဖြစ်တဲ့မကွေးတိုင်းစောမြို့နယ်ဘက်ကိုထွက်ပြေးလာသူတို့ကလည်းစားနေရိတ်ခါအကူအညီတွေပို့ပြီးလိုအပ်နေတယ်လို့ဆိုပါတယ
်ကာရောဂျစ်ခါကနော်ကိုနေရမှုသူဆိုတဲ့နေရာမှာနေရတဲ့ဆိုတဲ့ကာဂျစ်ခါဆိုအပ်တယ်နော်ဘာသာတော့တော်ရတော့မျိုးပုံခံတော့ကြတော့စားရတယ်လုံးဝတော့လို့ကြည့်တော့မဟုတ်ဘူးကခတ်တဲ့ဆက်ဆန်းစီဆာရဲ့နောက်ကခတ်တဲ့လောက်ဒါကိုပုံကြည့်ရမယ်ဆိုတော့ကခတ်တဲ့
မြန်မာနိုင်ငံတဝမ်းမှာစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေသူအရေးတကထပ်တိုးလာနေပြီးတော့အကူအညီပေးနေတဲ့သူတွေဟာလည်းပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးမှူးချုပ်ကမတ်လ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းဒေသကြီးတော်တော်များများကမြို့နယ်ပေါင်း48မြို့နယ်မှာမာရှယ်လောဆဲအုပ်ချုပ်ရေးထုတ်ပြန်ထားတာကလည်းကုညီထောက်ပံ့ရေးလုပ်ငန်းတွေကိုပို့ပြီးတော့အခက်အခဲဖြစ်စေပါတယ်။အခုနှစ်ပထမနှစ်လအတွင်းမှာပဲလူပေါင်း3000ခွဲကျော်နေရစုခွန်ဟာထွက်ပြေးခဲ့ရပြီးတော့တော်ရင်းကမြေရရတဲ့ယာယီစခန်းတွေမှာနေထိုင်နေရတယ်လို့ကြေညာချက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစပြီးတော့အခုချိန်ထိနှစ်နှစ်ကျော်ကာလမှာအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်း 1.3 သန်းရှိလာပြီဖြစ်ပြီးတော့အရင်ရှိထားတဲ့နေရဲဆုံးခွာထွက်ပြေးရသူတွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း 1.6 သန်းရှိသွားပြီလို့ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်နေရဒေသတော်တော်များများမှာတိုက်ပွဲတွေဖြစ်နေတာကလည်းနေရဆွန့်ခွာထွက်ပြေးကြရတဲ့သူတွေအတွက်အသက်အန္တရာယ်ဆိုးရင်ရတဲ့အပြင်စာနာမှုအကူအညီပေးရေးကိစ္စတွေကိုပါအံ့အတားဖြစ်စေတယ်လို့ UNOCHA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မအေးတနာကျော်ပါရှင်အခုတော့ထိုင်းဖက်ကသတင်းတစ်ပုဒ်ဖက်ဆက်ချင်ပါတယ်ထိုင်းနိုင်ငံကန်ချာပူရီပြည်နယ်မှာအလုသမာအခွင့်အရေးချိုးဖောက်ခံရတဲ့မြန်မာအလုသမာ14ဦးကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ထိုင်းအခြေစိုက်အလုသမာရေးဆောင်ရွက်နေတဲ့အဖွဲ့ကအကူအညီပေးနေပါတယ်။သူတို့ကိုပွဲစားကနွားချမ်းမှာအလုရမယ်လို့ခေါ်ယူခဲ့ပြီးတော့ဂျန်ခင်းကိုပို့ဆောင်ပေးခဲ့တဲ့အပြင်အလုရှင်ကလည်းဥပဒေပြဋ္ဌာန်းချက်နဲ့မညီလှုပ်အားခါမပေးဘဲနဲ့ချင်းချောက်တာညင်ပန်းနှိပ်စက်တာတွေလည်းခံခဲ့ရတယ်လို့ပြောပါတယ်။ VOA သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်
။ကန်ချာပူရီပြည်နယ်အတွင်းကနွားချံမှာအလုရမယ်ဆိုပြီးခေါ်ဆောင်ခဲ့ပြီးတဲ့နောက်ပွဲစားကကြံစိုက်ခင်းကိုပို့ခံခဲ့ရတဲ့မြန်မာလူသမားတွေဟာသူတို့ရဲ့အထောက်ထားစာရွက်စာတမ်းတွေသိသိခံရတဲ့အပြင်လှုပ်အားကမပေးဘဲတနက်နဲ့ချင်းချောက်ရိုက်နှက်မှုတွေခံရတာကြောင့်လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါအလုသမားတွေကင်ဆောင်တဲ့ဖုန်းတွေကိုသိသိထားပြီးရိုက်နှက်ခိုင်းစေတာတွေရှိတာကြောင့်အဲ့ဒီအလုသမားတွေကိုနယ်မြေအာဏာပိုင်တွေနဲ့ပူးပေါင်းပြီးအလုသမား14ဦးကိုတွားရောက်ကယ်ဆယ်ခဲ့ရတယ်ဆိုပြီးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ရုံးကတာဝန်ခံမတ်အေးမာချူကပြောပါတယ်အလုသမားတွေတဲကတချို့ကတော့နှစ်နဲ့ချီပြီးတပတ်မှာစားစရာဝယ်ဖို့ဘဏ်ငွေ900လောက်သာပေးခဲ့ပြီးအလုထွက်ချင်ကြောင်ပြောတဲ့အလုသမားတွေကတော့ချင်းချောက်ရိုက်နှက်တာတွေလုပ်ခဲ့တယ်ဆိုပြီးမတ်အေးမာချူကပြောပြပါတယ
်ဖုန်းပေးပေါ့လက်စာလည်းမထုတ်ပေးဘူးဆိုဖုန်းပေးပေါ့နော်တကယ်အဲ့လက်စာမထုတ်ပေးဘူးဆိုလဲသူတို့ဒီမှာဆက်မလုပ်တော့ဘူးဆိုတော့ပြောတယ်အဲ့ဒီပြောတဲ့ချိန်မှာသူတို့ချင်းအောင်ကြိုးလေးပါတွေဖြတ်ပြီးတော့အကုန်လုံးခေါ်ထွက်ပြီးတော့အပြင်မှာထိုင်ပေါ့အဲ့အဲ့လိုထိုင်လို့ပြောတဲ့ချိန်မှာတော့အလုပ်သမားတွေထွက်ထိုင်တော့သူကရက်ွက်လူကြီးပေါ့ဖူးရိုင်ပန်းကိုသူကဖုတ်ဆက်ခေါ်လိုက်တယ်ပြီးတော့အဲ့ဒီဖူးရိုင်ပန်းရဲ့ခါထဲမှာလည်းတနတ်ရှိတယ်တနတ်ရှိတယ်သူကတနတ်ထည့်ထားတဲ့ခါမှာဆိုတော့အဲ့မှာအလုပ်သမားအဲ့ဒီဖူးရိုင်ပန်းရှိမှာပဲတတိယစံခုတ်တဲ့သားပြားနဲ့အလုံးမစင်းတဲ့အလုတ်တမားကိုသူကရိုက်တယ်ခေါင်းပေါ်မှာနောက်ဆိုတော့ခုနှစ်ယောက်ရိုက်တယ
်ဒီမှုနဲ့ပတ်သက်လို့တိုင်ကြားလာတာကြောင့်နေမြေကန်အာနာပိုင်တွေရဲ့အကူအညီနဲ့အလုတ်တမားတွေကိုတွားရောက်ကယ်ဆယ်ခဲ့ရမှာတော့အလုတ်ရှင်တစ်ထေးကတော့ထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်တကယ်တော့ဒီမှုဟာအတင်းအကျပ်အလုတ်ကိုင်းစင်မှုအပါအဝင်တခြားလူခွေရေးချိုးဖောက်မှုတွေလည်းအကျုံးဝင်နေတယ်လို့လည်းမတ်အေးမာချူကပြောပါတယ
်ဒီအမှုကိုဆုတ်ခြင်းအဖြစ်တော့ပေါ့နော်အတင်းအကျပ်မှခိုင်းစင်မှုလည်းဝင်တယ်
วิโดเลลุอากาลงไม่ยากูวิโดเอาลูกตัวมาเอาเลยเจ้าของเชิงเช่าได้ปะเนาะอืมเจ้าของเลยเชิงเช่าได้แต่แม่ถ้าอยากแสดงดีเลยเต็งท่าได้ปะเนาะอืมอ่าวิโดเลยท้ายไม่งั้นแท้มาอันนี้ตรงจำมัดท่าได้ปะเนาะลุอากาลงเนี่ยตัวไม่ยากเลยแต่แม่งายอะไรยากแล้วชิมาโรลูกตัวมาเรื่องกูลงจงเนี่ยเนี่ยมาเกษตรท่าปีเสี้ยเมียนบุรีสลบในบ้านเลยอะไรเท่ากันลูกตัวมาง่ายเอาการอ ยาวตาต้องลาลอกไปสี่เดือนหรือลูกตัวมาก็ยาวลอกการอ่ะแต่นี่จะจับวิลุสบาร์เลยตัวนี้ฮะทัดเจี๊ยรามอยู่ในลมยาวเช่าขนาดใหญ่ดูตัวนี้เท่าท่าใส่เสื้อสารนินในตีสีขนาดราเจ้าทัดเจี๊ยรูมยาวรายเล็บที่เขียนรูปยศสุเกวาร์เลยใช่ไหมไม่มาเตรียมไปปวดราวาเช่นคุณลุงมีมาในงานสัญญาเตรียมสามารถปีมารอในงานการเตรียมไปเสียใจเอามา มีอัตลันต์ได้ซีมหาเมย์เนโต้เย่และชีอพเวนในงานบางตรงเซมาอพเวนในงานคู่จินซีเย่สิตาดูมาซีมีเป็นตัวมาดูนี่เลยกูไปนี่เป็นยาสเนโต้ชีจาวาเลยแต่ช่วงก่อนถ้ากูพูดกลางอ่างตัวเราจะรู้เลยชีบาร์เลยที่เช่นมาโปแลนด์งั้นบอสนั้นมีมาเฉยใส่ท่าเลยอเมริกันสิตาเย่เฉยอุโรปท่านาช่วงก่อนจะพูดวันนี้ฮะเนโต้อพเวนสเนโต้กูบางสิ่งเล่าสาวนี่บาร์เลยเป็นงูสิตาหน้าช่วงเดินเท้ากาลาบับเย่เดินไปบูชากูคุณยิ่งใจเปียบเปียบท่าบาร์เลย
The picture would be potentially a U.S. radar system.
Deepunga American radar syndicate ka zone ku win la ra go myin ya bi so yin tu ga Poland pye mat lan yon thana ko set twet ba le.
Interoperability Lab, iLab လို့လည်းသူကခေါ်တဲ့အမေရိကန်စစ်တပ်ရဲ့စမ်းသပ်ခန်းမှာနေတိုးတပ်ဖွဲ့ဝင်တွေလုံလုံနေကြပါတယ်။အဲဒီမှာအမေရိကန်စစ်တပ်ရဲ့နှိပညာကိုအသုံးချပြီးနေတိုးမာမိတ်တွေအသရွေရဲ့ကိုယ်ပိုင်စစ်သွေးစနစ်တွေကိုလိုက်လျောညှိထွေပြအောင်မြင့်တင်ဖို့ဒီနေရာမှာလက်တွေ့စမ်းသပ်နေကြပါတယ်။
အဲ့ဒါကဘာနဲ့တူတယ်လဲဆိုတော့ကားတွေရဲ့ရှေ့ခန်းမှာပါလိရှိတဲ့GPS လမ်းညွှန်စနစ်ပြတိုင်ခွက်ဒါမှမဟုတ်ရေဒီယိုလိုင်းတွေဖမ်းတဲ့တိုင်ခွက်လို့ပုံစံပါ။ So this could be mounted.
လမ်းပေါ်မှာဖြစ်ဖြစ်နေတဲ့အဖြစ်အပျက်တွေကိုမတူညီတဲ့အခြားတနေရာကကွန်ပျူတာမှာရှိတဲ့အမေပေးထိန်းချုပ်မှုစနစ်စီကိုပေးပို့နိုင်ပါတယ်။လုပ်ငန်းငွေဆက်စည်ရေးလုံခြုံရေးကြောင့်ဘီယိုအေကဒီစနစ်လက်တွေ့အလုပ်လုပ်ပုံကိုကြီးကွယ်မရခဲ့ပါဘူး။ဒီစမ်းသက်ခန်းအိုင်လက်ဟာလက်တွေ့အလုပ်လုပ်လက်ပတ်နေတာဟာလအနည်းငယ်ပဲရှိသေးပေမဲ့မဟာမိတ်အဖွဲ့ဝင်နိုင်ငံအများပြားကလာပြီ
ကလာသူတွေလည်းရှိတယ်ဒါအပြင်လေကျင့်ရေးတွေအတွက်ပြင်ဆင်တဲ့အခါကျရင်ပိုလန်နဲ့ဂျာမနီကအဖွဲ့တွေကိုလည်းအနာဂတ်မှာလက်ခံဖို့ရှိပါတယ
်ဒီ ILAB ကဘာကြောင့်ရေးပါလဲဆိုတာကိုလည်းသူတို့ကရှင်းပြပါတယ်နေတို့အဖွဲ့ဝင်အနောက်ဥရောပနိုင်ငံမှာမိတ်တွေဟာဆယ်စုနှစ်များစွာလက်တွဲအလုပ်လုပ်ခဲ့ကြတာပါဒါပေမဲ့အရှေ့ဥရောပကမာမိတ်နိုင်ငံအများစုကတော့2004ခုနှစ်နဲ့အဲ့ဒီနောက်ပိုင်းကြမှာနေတို့အဖွဲ့ဝင်ဖြစ်လာကြပါတယ်နေတို့ရဲ့အရှေ့ဘက်ခြမ်းစစ်မျက်နှာပြင်မှာအမေရိကန်စစ်သား2000ဝန်းကျင်ကိုအုပ်ချုပ်နေတဲ့ဒုတိယဗိုလ်ချုပ်ကြီး John Kolesky ကဒီ ILAB မှာမဟာမိတ်အဖွဲ့တွေရဲ့ဤပညာစနစ်တွေပူးပေါင်းဆောင်ရွက်မှုအရေးကြီးပုံကိုအခုလိုရှင်းပြပါတယ
် See you know the brutality of what is taking place
Ukraine မှာဖြစ်ပျက်နေတဲ့ကြမ်းကြုတ်ရစက်မှုတွေကို NATO အဖွဲ့ဝင်နိုင်ငံတွေမျက်မြင်တွေ့သိထားပါတယ်ဒါကအရေးကြီးသဘောဆောင်တယ်လို့ရည်ရွယ်ချက်ရှိရှိနဲ့နေတိုးအဖွဲ့ဝင်နိုင်ငံပေါင်း30စလုံးစီးလုံးညီညွတ်မှုပြသကြပါတယ
်စီးလုံးညနေတာရုရှားရဲ့ရန်လုံမှုကိုဟန်တားနိုင်မှာဖြစ်တယ်လို့တစ်ချိန်တည်းမှာဤပညာစနစ်တစ်ခုတည်းအတူသုံးပြီးတိုက်ခိုက်နိုင်စွမ်းကိုမြင့်တင်ဖို့နေတိုးအဖွဲ့ဝင်နိုင်ငံတွေကရည်မှန်းထားကြပါတယ်
ကိုငင်းချိုင်အင်းတင်ပြတော်တာပါရှင် POA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်အာဖရိကမြောက်ပိုင်းကတူနီရှားနိုင်ငံမှာလွန်ခဲ့တဲ့12နှစ်ကတော်လှန်ရေးနောက်ပိုင်းမကြုံဖူးတဲ့အရေးအတွက်မျိုးနဲ့ပြည်သူတွေနိုင်ငံကနေထွက်ခွာနေကြတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်။အခုလိုနိုင်ငံကနေထွက်ခွာနေကြတာဟာဆိုရင်ဒီမိုကရေစီတည်ဆောက်မှုမအောင်မြင်တဲ့အပေါ်မျောလင့်ချက်ကင်းမဲ့လာမှုနဲ့ဥရောပမှာပိုးပြီးတော့တာယာတဲ့ဘဝရရှိရေးမျောလင့်ချက်ကိုထင်ရှားနေတာဖြစ်ပါတယ်။တူနီရှားနိုင်ငံတောင်ပိုင်းငါးဖမ်းလုပ်ငန်းမျိုးဇာဇစ်ကနေလီဆာဘရန့်တင်ပြပို့ထားတာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။ စက်တင်ဘာလရဲ့ဗုဒ္ဓနေ့တရက်မှာအင်္ဂါထွက်သွားတဲ့ဝါလစ်ဇာရီဒက်တယောက်ပြန်ရောက်မလာပါဘူး။သူဖခင်ဆလီမ်ဇာရီဒက်က VOA ကိုအခုလိုပြောပါတယ
်။
သူလမ်ပီဒူဆာကိုရောက်ပြီဆိုတာမျိုးကြာသာပတင်းနေမှာဖုံးခေါ်မလာသလိုတောက်ချန်နေမှာလည်းဖုံးမလာတော့ပါဘူးလို့ပြောသွားတာပါ။ဇာစီကန်လွန်မှာနစ်မြုပ်ခဲ့တဲ့အီတလီကိုသွားမယ်လေပေါ်မှာလိုက်သွားတဲ့တူနီရှားလူငယ်ဆက်ရှိဦးတဲမှာသူသားလည်းပါသွားတယ်ဆိုရာကိုဆက်ပလင်းဇာရီတဲ့သိရှိခဲ့ရပါတယ်ဒေတာကန်၅ဘန်သမားတွေနဲ့ကန့်ချေဆောင်တက်ကတည်ဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေတွေ့ခဲ့ပြီးမဲ့ဝါလစ်ကိုတော့ရှာမတွေ့ပါဘူး၅ဘန်သမားနီဒရာဒင်ဘိုရာစင်းကအခုလို့ပြောပါတယ
်
မနက်9နာရီကနေည8နာရီအထိနေရာအနှံ့မှာရှာပါတယ်ပင်လယ်ထဲမှာတည်ဆုံးသူရုပ်အလောင်းတွေမတွေ့ပဲကမ်းပေါ်ကိုလာတင်နေတာပါ
ကဲဇေရီလို့ဖို့အစိုးရကနှောက်နေတယ်လို့ပြောဆိုပြီးပျောက်ဆုံးသူတွေရဲ့မိသားစုတွေနဲ့ထောက်ခံသူတွေကတော့ဆန္ဒပြကြထိုင်တဲ့ပိတ်ဆင်နွှဲကြပါတယ်သမရခိုင်ဆိုင်ဘက်ကဖြေးချဖို့ကိုလည်းတောင်းဆိုကြပါတယ်ဒါပေမဲ့လည်းဝါလစ်ဇာရီဒက်ကတော့အသက်ပြန်ရှင်လာတော့မှမဟုတ်ပါဘူးဖခင်ဖြစ်သူက
တ
ူနီရှားကယောက်ျားလေးတွေအားလုံးလိုပဲတားဖြစ်သူကလည်းအီတလီကိုသွားမယ်လို့တစ်ချိန်လုံးပြောနေတာပါတဲ့စီးပွားရေးနဲ့လူမှုအခွင့်အရေးဆိုင်ရာတူနီရှားဖိုရန်ကအာလက်ထာဘီကအခုလိုပြောပါတယ
်ဒီနေ့မှာရွှေပြောင်းထွက်ခွာသူအရေအတွက်စံချိန်တင်ရောက်ရှိပါတယ်အခုဆိုရင်အီတလီနဲ့ဆာဗီးယားကနေတဆင့်ဥရောပကိုတရားမဝင်သွားတဲ့လမ်းကြောင်းနှစ်ခုရှိနေပါတယ်
အာလက်ထာဗီရဲ့အဖွဲ့ကရွှေပြောင်းအခွင့်အရေးအတွက်စီယုံဆောင်ရွက်ပါတယ်။ဒီနှစ်အတွင်းတူနီရှား4000လောက်ဥရောပကိုရောက်ရှိကြောင်းလည်းခန့်မှန်းပါတယ်။လူ3000လောက်ကတော့တူနီရှားကမ်းခြေဆောင်တပ်ကဂျာဗျက်ဟန်တာခံရပြီးတည်ဆုံပျောက်ဆုံးသူကရာချီရှိပါတယ်။အာလက်ထာဗီကအခုလိုပြောပါတယ်။
La migration aujourd'hui
ဒီကနေ့ရွှေပြောင်းမှုဟာဆိုရင်ဘွဲရဓမ္မမဟုတ်လဲအလောက်အကိုင်မဲ့လူငယ်တွေအတွက်တည်းမဟုတ်တော့ပဲတူနီရှားကနေထွက်ခွာလို့ရတဲ့လူပေါင်းစုံအားလုံးအတွက်တက်ရောက်မှုဖြစ်ပါတယ
်တော်လန်ရေးအလွန်နိုင်ငံရေးကလူမှုဘဝပိုပြီးသားရကောင်းမွန်အောင်မဆောင်ရွက်နိုင်တာကြောင့်လဲနိုင်ငံကနေထွက်ခွာသူများလာတာပါတူနီရှားမှာအလုံးလက်မဲ့က20ရာခိုင်နှုန်းနီးပါးရှိပါတယ်နိုင်ငံရေးပါတီအများစုကသဘေးမောက်ထားတဲ့ရွေးကောက်ပွဲကိုဒီဇင်ဘာလအတွင်းကျင်းပထားမှာလဲမဲပေးခွင့်ရှိသူ10ဦးမှာ2ဦးပဲမဲပေးကြပါတယ်။တူနီရှားအများပြားကတော့ထွက်ခွာနေကြပါတယ်။ဘဲဆမ်ဟာနစ်ကတော့တရားမဝင်ရွှေ့ပြောင်းအဖြစ်2022ခုနှစ်အတွင်းပြင်သစ်ကနေဌာနေပြန်ပို့ခံရသူပါ။ဇာစီမှာတည်ဆုံးခဲ့ရသူတွေထဲမှာသူ့ရဲ့ဝမ်ကွဲနဲ့အချစ်ဆုံးတငယ်ချင်းလဲပါသွားပါတယ
်။ Avenir noir ici.
တူနီရှားမှာအနာဂတ်ကမရေရာပါဘူး။ဒါကြောင့်လေဥရောပကိုပြင်သစ်ကိုပြန်သွားနိုင်ဖို့ကျွန်တော်စဉ်းစားနေတာပါတူနီရှားကလွဲရင်တရုတ်ကိုတောင်သွားပါမယ
်ပိုပြီးကောင်းမွန်တဲ့ဘဝရရှိရေးကြိုးစားကြတဲ့တခြားသောအာဖရိကဒေသကလူတွေလည်းတူနီရှားနိုင်ငံဇာစီမှာခီးတထောက်ဝင်ရပါတယ်ဥရောပကိုတရားမဝင်သွားရောက်နိုင်ရေးဝင်ငွေရဖို့အတွက်ဇာစီမှာတရားမဝင်အလုပ်လုပ်ကြပါတယ်ဆီယာလီယွန်ကခရစ်စတီနာဘူကာရီက VOA ကိုအခုလိုပြောပါတယ
် It's not easy but you just have to do it
just to မလွယ်ပါဘူးဒါပေမဲ့ဘဝမှာဖြစ်ချင်တာတွေကိုအောင်မြင်မြင်ဖြစ်လာဖို့အတွက်လုပ်တင်တာကိုလုပ်ရတာပ
ါဒါပေမဲ့လဲဝါလစ်နဲ့တခြားသူတွေရဲ့ကန့်ကျင်မှာဆိုရင်ရွှေပြောင်းသွားရောက်သူတွေအတွက်လှေခရီးရဲ့အန်ဒီယဲကြီးကိုထိဟဖော်ပြနေတာဖြစ်ပြီးတချို့အတွက်တော့ဒုတိယအကြိမ်စ조사ခွင့်မရှိကြတော့ပါဘူးရှင်
တူနီရှားနိုင်ငံကနေမကြုံစဘူးလူတွေဆွန့်ခွာနေကြတဲ့အကြောင်းမှသတင်းထိုက်တင်ပြသွားတာပါရှင်။မကြာခင်မှာထုတ်လွှင့်သွားမဲ့ VOA ရဲ့အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကို ဗပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA American အတန်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါ။မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေပိုးပြီးတော့ကျယ်ပြန့်လာသလိုမြေပြင်ထိုးစစ်တွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတေဆုံမှုတွေပိုးပြီးတော့များလာနေပါတယ်။ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတာပိုများလာပြီးတော့အကူအညီတွေလည်းအထူးလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းထောက်မဆုကိုတော့မအေးတနာကျော်ကတင်ဆက်ထားပါတယ်ရှင်။
နိုင်ငံမှာနှစ်ပေါင်း80ကျော်ကြာပြည်ရင်းစစ်နဲ့စစ်တပ်အာဏာသိမ်းပြီးတော့နှစ်ကျော်ကာလအတွင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တိတိတမ5သန်းကျော်ထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ကထုတ်ပြန်ထားပါတယ်။ဒီလိုပြုစုထားတဲ့စီရင်ထဲမှာမြေပြင်တိုက်ပွဲတံကြောင့်ထွက်ပြေးနေရသူအရေအတွက်ကပိုများနိုင်တယ်လို့လည်းဒေသခံတွေနဲ့ကုညီသူတွေကပြောပါတယ်။တချို့ကတော့တိုက်ပွဲဖြစ်ပွားချိန်မှာယာယီတိမ်းရှောင်နေပြီးတော့အခြေအနေပြောင်းနေရင်ကိုယ့်အိမ်ကိုပြန်လာကြတဲ့သူတွေရှိပါတယ်။အထူးသဖြင့်စစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတွေကြောင့်လက်နက်ကင်ပဋိပက္ခအမြဲမပြတ်ရှိနေတဲ့သခိုင်းတိုင်းအညာဒေသမှာတိုက်ပွဲတွေကြောင့်မကြာခဏအင်ဆွန့်ထွက်ပြေးရတဲ့သူတွေရှိတာပါ။တော်လှန်ရေးအင်အားစုတွေအားကောင်းသလိုစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့သခိုင်းတိုင်းထဲမှာအပြန်အလှန်ဖြစ်ကပ်တာတွေစစ်ကြောင်းထိုးတာတွေမကြာခဏဖြစ်ပွားပါတယ်။အဲ့ဒီအခြေအနေကြောင့်ဒေသခံတွေနေရဲဆုပြီးတော့ထွက်ပြေးကြရတာဖြစ်ပါတယ်။ကိုရီးကျုံတွေ့ရသူတဦးကဒေသအခြေအနေကိုအခုလိုပြောပါတယ်
။သူတို့ကစီကြောတကထိုးပြီးရင်းနေနေနားတယ်နားပြီးတခါပြန်ဝင်တယ်။ပြန်လာဒီလောလောဆယ်တော့ပေါ့လာကုန်လာကုန်မိုင်းလောက်ဆိုရင်အနေနဲ့ဒီဥစားရတော့တော့နောက်ပြီးတော့အခုဆိုရင်မုံရွာနဲ့ဒီဘုတ်ဒီရွေးဝေမျိုးပေါ်ဒီမှာသူတို့ရဲ့အရာတွေထုတ်တယ်လို့မထင်မထင်တယ်လို့အကုန်လုံးတော်လိုက်လုံးတဲ့သူရောမလုံးတဲ့သူရောဖန်နာစီတာနှိမ့်ဆက်တာမျိုးတွေတော့အလိုတွေပဲကြားရပါတယ
်။စကိုင်းတိုင်းနဲ့မှာစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့မြို့နယ်14ခုရှိပါတယ်။ဒီလိုမျိုးစစ်အုပ်ချုပ်ရေးတတ်မှတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကစစ်ရေးလှုံ့ဆော်မှုတွေပိုများလာသလိုနေမြေရှင်းလင်းတာတွေလည်းအရင်ကထက်ပိုပြီးတော့လှုံ့ဆော်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေတွေမတည်ငြိမ်တဲ့ကြားမှာစစ်အာဏာရှင်တော်လှန်ရေးလူထုတပိတ်ကလည်းဆက်ပြီးတော့ရှိနေတာပါ။နေစရာအိမ်မရှိလို့တော်တဲ့နဲ့အနေငယ်ကလည်းဖုန်ကြီးကျောင်းတွေမှာနေနေရတဲ့ဒေသခံတွေကဂျိုးကြားပြုတ်လုတဲ့လက်တပြက်လူလူတပိတ်တွေမှာပါဝင်ကြပါလိမ့်။အခြေအနေအခက်အခဲတွေကြားကနေပြီးတော့ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်နေကြပုံနဲ့ပတ်သက်လို့ရင်းမပင်စလင်းကြီးကျေးရွာပေါင်းစုံလူလူတပိတ်ဦးဆောင်သူကိုလွမ်းသူကပြောပါလိ
မ့်။ဟိုအရင်လောက်တော့ကျွန်တော်တို့ဒီလွတ်လပ်တော့မရှိဘူးပေါ့။သို့တော့အခက်အခဲကြားတွေကပဲ strike ကိုကျွန်တော်တို့ဖျက်ရှိတယ်။ဒီနေရာမှာတော့ကျွန်တော်လူလူရဲ့ပူးပေါင်းပေါင်းမှုပါလေ။ကောင်းနေဆိုလို့ကျွန်တော်ကသူတို့မာရှယ်တော့ထုတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့မြေပြင်ခြေလီမှာတော့သူတို့စကန်ရှိတဲ့နေရာကြီးတော့ပဲသူတို့ရှိပြီးတော့တကယ်တကယ်အပြင်ထွက်မယ်ဆိုတော့မှစေချောင်းထိုးတဲ့ပုံစံမျိုးပဲလုပ်တယ်စေခေါ်ချက်ကတော့ခုနကရန်သူကမာရှယ်ထုတ်ပြီးတဲ့နောက်ပိုင်းမှာပုံပေါ်ပြီးတော့စေချောင်းထိုးတာတွေနေစဉ်ရဆက်ရှိတဲ့နေမြေရှင်းလင်းတာတွေရှိတယ်သူတို့စကန်ပတ်ချလဲနေတော့နေချက်တာတွေကျွန်တော်တို့ဂျုံလာရတယ်ဒါကျွန်တော်တို့အတွက်စိန်ခေါ်မှုဖြစ်တယ်ပေါ့နော်နောက်တစ်ချက်ကခုနအခုချိန်မှာဖန်ခံမယ်ဆိုရင်ကျွန်တော်တို့ဒီတကယ်ဒေတာကြီးအနေနဲ့ဆိုလို့ရှိရင်အဲ့မှာသူဒီတိုင်းမှုကိုယ်စစ်ခုံရုံကနေစစ်ဆေးမယ်ဆိုတဲ့အရာရှိတယ်ပေါ့ဗျအဲ့လိုမျိုးပ
ါဒေတာကန်တွေကသူတို့ရဲ့နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်တဲ့နေရာမှာတချို့ကလည်းနေဆက်ဒေတာအထိရောက်သွားကြပါတယ်ဒီလိုဆိုရင်တော့တစ်ဖက်နိုင်ငံကအာဏာပိုင်နဲ့တွင်းရင်ဖမ်းဆီးစစ်ဆေးတာမျိုးနဲ့ကြုံကြရပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းလုံးကတနင်္သာရီတိုင်းတွေကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံရနောင်းဘက်ကိုထွက်ပြေးကြရတဲ့မြန်မာဒုက္ခသည်200နီးပါးရှိခဲ့တာပါရနောင်းဘက်ကိုထွက်ပြေးကြရတာဒါပထမဦးဆုံးအကြိမ်ဖြစ်ပြီးတော့အရင်ကတည်းကတော့မဲဆောက်ဘက်ကိုထွက်ပြေးတာတွေရှိပါတယ်။ဒါပြင်စကိုင်းတိုင်းဘက်မှာတော့တမူးခရိုင်ဘက်ကနေပြီးတော့အိန္ဒိယမဏိပူပြည်နယ်တဲကိုတချို့ထွက်ပြေးကြရပါတယ်။အဲ့မှာတော့တပတ်အာဏာပိုင်တွေကစစ်ဆောင်ရင်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုပြည်ဝင်ခွင့်ဥပဒေနဲ့ဖမ်းဆီးတရားစွဲတာတွေလည်းရှိပါတယ်။ဒီလိုမြန်မာစစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင်းပြည်တွင်းမှာရောတချို့အိန္ဒိယနိုင်ငံတွေထိပါထွက်ပြေးရတဲ့စီဘီဆောင်တွေအတွက်နိုင်ငံတကာကဝိုင်းဝန်းဖြည့်ရှင်းမှရမယ်လို့သုံးသက်သူတွေကပြောပါရဲ့။နိုင်ငံတကာဆက်ဆံရေးလေးလာသူတွေဖြစ်တဲ့ မေရတုထက်ကအခုလိုသုံးသပ်ပါတယ်
ဒီနေ့မှာလည်းငါတို့ဒီမှာဆက်ဆောင်ရထားပြည့်နေတဲ့နေရာမှာတော့အဓိကအားဖြင့်ဒီအိန္ဒိယနဲ့ China နဲ့အဲထိုင်းနိုင်ငံပေါ့လေတော့တော့အဓိကအားဖြင့်တားနေတဲ့နိုင်ငံတွေဖြစ်တယ်။ဆက်တဲ့ကြောင့်လည်းအိန္ဒိယရဲ့ဒီငွေတွေတွေကိုဆက်ပြီးဆောင်ရွက်နေတဲ့ကိစ္စတွေပေါ့နော်။အဲပြီးတော့ဒီထိုင်းမှာရှိတဲ့ဟာတွေကိုလည်းဆက်ပြီးဆောင်ရွက်နေတဲ့ကိစ္စတွေပေါ့။ငနာကင်းနေတဲ့ဒါတွေကိုလည်းဖြည့်ရှင်းဖို့အတွက်အများကြီးစူးစမ်းပြရမယ်။အများကြီးပြောင်းလို့ပြရမယ်ဒီဟာတွေရှိတယ်ဗျ။ဟိုစင်မစ်ပါနေတဲ့ကြောင့်လို့ UI ရကလုံးဝဆင်မပြေဘူး။စင်ပြဲတဲ့ကြောင့်လို့ဒီဟာကိုပြပြီးအင်းရအောင်လုပ်တယ်ဆိုပြီးတော့ဒီလိုကလည်းတော့တောင်းပြီးတယ်ဗျ။ဆိုတော့ဒီနိုင်ငံကြီးကလည်းရှိနေတာကကျွန်တော်တို့ဟို dialogue နဲ့သွားပြီးရတဲ့အခါမှာရှိနေတယ်အားလုံးကျွန်တော်အားလုံးမြင်နေရပါတယ်။ဒါကကုလသမဂ္ဂဆက်နေတဲ့ပြည်ထောင်စုနေရာအခြေဖြစ်တယ်ပေါ့နော်။
ဒီရပိုင်းနဲ့မှာကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာနယ်မြေဖြစ်တဲ့ကြောက်ကြီးနဲ့မုံမြို့နယ်တွေကကျေးရွာပေါင်း10ရွာကျော်မှာထိတွေ့တိုက်ပွဲတွေကြောင့်ဒေသခံ2000ဝန်းကျင်စစ်ဘေးရှောင်နေကြရတာပါ။အဲ့ဒီတိုက်ပွဲတွေအတွင်းမှာလက်နက်ကြီးပစ်ခတ်တဲ့ဒဏ်ကြောင့်အရက်သားအသေးဆုံးတာတွေလည်းရှိပါတယ်။ဒီလိုမျိုးစစ်မဲ့ဖြစ်ပွားရာဒေသတွေမှာတော့အရက်သားအသေးဆုံးတာထိခိုက်ဒဏ်ရာရတာနဲ့စစ်ဘေးရှောင်ရတဲ့ဒုက္ခတွေကိုတွေ့ကြုံခံစားနေရတာပါ။အာနာသိမ့်ပြည့်တဲ့နောက်ပိုင်းကာလတွေမှာမတူညီတဲ့ပုံစံမျိုးစုံနဲ့ဒုက္ခရောက်နေတဲ့ထဲမှာတော့ကိုယ့်ရဲ့အိုးအိမ်ကိုစွန့်ခွာစရာမလိုပေမဲ့လည်းစားတောက်နေထိုင်ရေးကျန်းမာရေးနဲ့စီးပွားရေးပပေါင်းစုံကနေဒုက္ခရောက်နေသူတွေရှိပါတယ်။ကြားပြင်းတဲ့ဒေသခေါ် KND ဒေသလွိုက်ကောဘောလ်ခဲကားလမ်းမှသွာလာခွင့်ပိတ်ပင်ထားလို့ဒေသတွေမှာကုန်စည်စီးဆင်းမှုအခက်ကြုံနေပြီးတော့ကုန်စည်နှုန်းတွေလည်းအဆမတန်တက်နေလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေကြောင့်အဓိကလမ်းမအသုံးမပြုနိုင်ချိန်မှာခီးကုန်ကြဈေးကလည်းတင်ကနန်းထိဈေးပေါင်နေတာပါ။စံတိတ်ကိုတသိန်းကျော်ပေးဝယ်နေရပြီးတော့လွိုက်ကောကိုတွားချင်တဲ့သူတွေအတွက်လည်းခီးဈေးက3သိန်းဝန်းကျင်မှရှိတယ်လို့ဒေတာကန်တူကပြောပါတယ
်။ရှားပါးပစ္စည်းဖြစ်နေတာပေါ့ဟိုမှာကြတော့လဲစံတိတ်ကို3သိန်းခွဲ2သိန်းတွေဝယ်စားတာလည်းရှိမလို့။တွားမယ်လားပဲဆိုတော့မှ2သိန်း4သိန်းအလိုဒီပြောနေကြတယ်လို့ဒီပေါက်နေရတာပေါ့။အကဲသေးတော့တော်တော်လေးတော့ဖြစ်နေပါမယ်အတားကြတော့လေဒီလူနာတွေဘာတွေကြတော့လေဒါဒုက္ခတွေရောက်ကုန်တာပေါ့ပြောတယ်ကဖိတ်ကကြတော့လေဟုတ
်ကုလသမဂ္ဂ UNOCHA ကတော့ကရားပြည်နယ်နဲ့ကရင်ပြည်နယ်အနှံ့ပြားကစစ်စည်ဂိတ်တွေမှာလုံခြုံရေးပုံတင်းကျပ်ထားလို့လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအနေနဲ့ဝေးလံခေါင်တည်တဲ့ဒေသတွေမှာနေထိုင်ကြတဲ့စစ်ဘေးရှောင်ပြည်သူတွေစီကိုအကူအညီပေးဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်ဆရာနာတိန်းနာကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအဟန့်အတားမရှိပေးနိုင်ဖို့အတွက်ဂျပန်အစိုးရကတောင်းဆိုကြောင်းလည်းပြီးခဲ့တဲ့ရက်ပိုင်းမှာထုတ်ပြန်ထားပါတယ်။အကူအညီတွေအဟန့်အတားမရှိပေးနိုင်ဖို့မြန်မာဘက်ကတောင်းဆိုထားတဲ့ဂျပန်အစိုးရကမြန်မာပြည်ထဲမှာအိုးအိမ်တွေထွက်ပြေးနေရသူအပါအဝင်လူဦးရေ 18.6 သိန်းအကူအညီတွေလိုအပ်နေတယ်လို့ထောက်ပြပါတယ်။ဆရာနာတင်ပြတဲ့နောက်မှာဒုက္ခမျိုးစုံကြုံနေရတဲ့အထက်လူပေါင်းတန်းတဲ့ချီအကူအညီတွေလည်းလိုအပ်နေတယ်လို့စည်ရေးပဋိပက္ခနယ်မြေတွေလည်းတိုးလာနေတဲ့အခြေအနေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မအေးသနာကျော်ပ
ါ။သတင်းတောက်မှတ်စုအပြီးမှာတော့ပါဆင်တင်ဆက်နေကြစီးပွားရေးအစီအစဉ်အလဲပါရှင်။ကမ္ဘာတဝန်းကဖွံ့ဖြိုးရေးစီမံကိန်းတွေမှာတရုတ်ကငွေကြေးမှတည်နေရဟာဆဲစုနှစ်တခုရှိခဲ့ပါပြီ။ကုန်လန်းနဲ့ရေလန်းနှစ်သွဲပမာဏအစီအစဉ်အဖြစ်စီးပွားရေးဆိုင်ရာကမ္ဘာလန်းပိုလန်းမှစီမံကိန်းနဲ့27ရာစုရေချောင်းဆိုင်ရာပိုလန်းမှစီမံကိန်းလို့နာမည်ပေးထားတဲ့စီမံကိန်းတစ်ခုကိုတရုတ်သမ္မတရှီကျင်းပင်ကအဆိုပြုလိုက်တဲ့2013ခုနှစ်မှာငွေကြေးသုံးဆမှုတိုးလာခဲ့ပါတယ်။ BRI Belt and Road Initiative ကမ္ဘာလန်းခပတ်တကွင်းလမ်းဒဇင်းလို့နာဒီကမရှင်ခပတ်တကွင်းလန်ဒစင်းစီမံကိန်းလို့ခေါ်ကြတဲ့ဒီအယူအဆဟာပြီးခဲ့တဲ့ဆီနေတာအတွင်မှာကြီးထွားလာနေပါတယ်။တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာကခနတေတရက်ကိုရောက်လာပုံရပြီလို့လှိလာသူတွေကပြောကြပါတယ်။ VOA သတင်းထောက်အလစ်စဘက်လီရဲ့သတင်းဆောင်မကိုမတင်ငိထိုက်တင်ပြထားပါတယ်။
တရုတ်ကဗီယာရိုင်းစီမံကိန်းကနေတဆင့်အီကွေဒေါ်မှာဓာတ်အပိစယုံကနေလာအိုမှာမြန်နှုံးမြေရထားလမ်းနေအထိကမ္ဘာတစ်လောမှာငွေကြေးမတည်ပြီးစီမံကိန်းတွေလုပ်ပါတယ
် The idea of the Belt and Road Initiative was to develop
ဗီယာရိုင်းစီမံကိန်းရဲ့အယူအဆကတော့တရုတ်နဲ့ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေအကြားဆက်သွယ်မှုကိုတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ် BRI ရန်ပုံငွေအများစုကတည်ယူပို့ဆောင်ရေးစွမ်းအင်တထုတူပေါ်ရေးနဲ့အလားတူခိုင်မာတဲ့အခြေခံအစအဦးတွေအတွေ့သုံးပါတယ်ဒါပေမဲ့အခုအခါမှာတော့အေယာမ BRI စီမံကိန်းကြီးတဲမှာတရုတ်ကသူတို့ရဲ့ယဉ်ကျေးမှုဆိုင်ရာပညာရေးဆိုင်ရာ
ပညာသင်စုတွေအများအပြားထည့်သွင်းလာပါတယ
်အမ်မာမာလစ်က A-Data ရဲ့အခြေခံသုတေသနပညာရှင်မှာဝီလျံဆန်မယ်ရီတက္ကသိုလ်ရဲ့သုတေသနဌာန A-Data ကကမ္ဘာတစ်လုံးမှာရှိတဲ့တရုတ်ဖွံ့ဖြိုးမှုဆိုင်ရာဗန္ဓာရေးအချက်အလက်တွေကိုစုဆောင်းပါတယ်ဘော့စတန်တက္ကသိုလ်ကတရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့ကမ္ဘာတဝန်းစီးပွားရေးမတည်မငြိမ်ဖြစ်ခဲ့တဲ့ကာလမှာ VRI စီမံကိန်းအခြေတည်ခဲ့တာလို့ပြောပါတယ်
The background story was that 2000.
နောက်ကန်အကြောင်းအရာကတော့2008ခုနှစ်ကမ္ဘာတစ်ပတ်ဗန္ဓာရေးအကျက်အတည်းနဲ့ကမ္ဘာဈေးကွက်ကျုံသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲဒီကုမ္ပဏီတွေ၊လမ်းတွေ၊တံတားတွေ၊ပြီးလက်မြေထုပ်စက်ရုံတွေ၊တမနီ၊ကရိယာတွေနဲ့လျှက်စီပစ္စည်းတွေအားလုံးမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာပါ။လိုအပ်ချက်အမြင့်ဆုံးရောက်ခဲ့ပြီးစက်ရုံတွေကအလွန်အကျွံစပြီးထုတ်လုပ်လာကြပါတယ်။2017 2012ခုနှစ်မှာတော့တရုတ်ရဲ့ပိုရှန်ထုတ်နိုင်စွမ်းကကနအလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိရှိခဲ့ပါတယ်။2012ခုနှစ်အတွင်းရှင်ကျင်းပင်အာဏာရလာတဲ့အချိန်မှာတရုတ်ဟာပိုရှန်ထုတ်လုပ်မှုပြဿနာအကြီးအကျယ်ဖြစ်ခဲ့တာပါ
။ကမ္ဘာလန်ကိုစပီးချင်ညာချိန်မှာစီးပွားရေးကုန်ထုတ်လုပ်ရေးကဏ္ဍတွေကနေပြည်ပမှာရင်းနှီးမြှုပ်နှံရေးပို့ကုန်တင်ပို့ရေးအခွင့်အလမ်းတွေကိုအမိအရာစုကိုင်နိုင်ဖို့လုပ်ခဲ့ချတာဟာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့လည်းကျွမ်းကျင်သူမင်းကြီးကပြောပါတယ်။တရုတ်ဖွံ့ဖြိုးမှုဗန္ဓာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့ကမ္ဘာတကွင်းလမ်းတစ်စင်းဟာလုပ်ငန်းကြီးတစ်ခုတည်းမဟုတ်သလိုတရုတ်အစိုးရရန်ပုံငွေနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ
် It is a concept
ဒါကအယူအဆတရားဖြစ်ပါတယ်ကမ္ဘာတစ်လွှားနိုင်ငံတွေရဲ့ကန္ဓာအများအပြားမှာစီမံကိန်းတွေလုပ်နေကြတဲ့လုပ်ငန်းကြီးတွေကိုပေါင်းစည်းထားမှုဖြစ်ပါတယ်
တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားသောအဖွဲ့အစည်းတွေကိုကမ္ဘာတဝန်းဖြန့်ချန်နိုင်ရေးမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာအဖြစ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကပြောပါတယ
်
အထူးသဖြင့်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာကုန်စည်တွေအတွက်နောက်တရုတ်နဲ့ချိတ်ဆက်ရေးအတွက်အခြေခံအဆောက်အုံတွေအမှန်တကယ်လိုအပ်ပါတယ်ဒါကြောင့်တရုတ်ရဲ့ရှေ့ပြေးဆောင်ရွက်ချက်ဆိုတာထက်ကမ္ဘာလုံးဆိုင်ရာရှေ့ပြေးဆောင်ရွက်ချက်သဘောပိုပြီးတက်ရောက်ပါတယ်
ကမ္ဘာလန်းစီမံကိန်းတွေကိုဆယ်စုနှစ်တခုကြာအကောင့်ထဲပေါ်လာပြီးချိန်နဲ့ကပ်ဘေးရောဂါကိုတိုက်ဖျက်နေရချိန်နောက်ပိုင်းမှာတော့တရုတ်ဆူရဘက်ကပြန်လည်ချိန်ညှိလာနိုင်တယ်လို့တရုတ်အရေးလေ့လာသူတွေကပြောပါတယ်။ BRI ပုံစံသစ်လို့ကျွမ်းကျင်သူတွေကသုံးနှုန်းကြတဲ့အကြောင်းအမ်မာမာလစ်ကပြောပါတယ
်။ And it is obvious to us that
ယာမစီမံကိန်းကြီးတွေအတိုးနှုန်းနဲ့ငွေလွယ်လွယ်ရတဲ့ခေတ်ပြီးဆုံးသွားပုံရတဲ့အနေအထားကတော့ပေါ်လွင်လာပါတယ်။
ကဗီကလာပြီးခဲ့တဲ့3နှစ်တာအတွင်းအများအပြားရက်ဆိုင်သွားတယ်လို့လဲတရုတ်ပြည်သူရေယာမူဝါဒဆိုင်ရာကျွမ်းကျင်သူဟောင်ချန်းကသုံးသပ်ပါတယ
်တ
ိတိကျကျတတ်မှတ်မထားတဲ့ကိစ္စတစ်ခုကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းပေါ်မှာတရုတ်အစိုးရဘက်ကပိုပိုတာတာခံမှန်းထားတာမျိုးဒါမှမဟုတ်အခက်အခဲအများပြားရှိနေတာကိုတရုတ်ဘက်ကသဘောပေါက်သွားတာကအရေးအကြီးဆုံးအကြောင်းရင်းလို့ယူဆပါတယ
်ခပလန်းစီမံကိန်းပထမ5နှစ်အတွင်းပေးထားတဲ့ချင်းငွေတွေကအခုချိန်မှာပြန်ဆက်ရတော့မှာကြောင့်တရုတ်ဟာကမ္ဘာအကြီးဆုံးကျွေးရှင်ဖြစ်နေပြီလို့လဲတရုတ်ရဲ့ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကပြောပါတယ်တရုတ်ရဲ့နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့တရုတ်ဟာပါကစ္စတန်ကဝါရာစိတ်ကန်းလို့အထူးစီးပွားရေးဇုံကြီးတွေလိုမျိုးမဟုတ်တော့ပေမဲ့အခြေခံအဆောက်အုံတွေဆက်ပြီးလုပ်လိမ့်မယ်လို့ပြောပါတယ်ကမ္ဘာလန်းစီမံကိန်းတွေနဲ့တရုတ်ဟာကမ္ဘာတစ်လွှားချေခုပ်ရယူမှုကိုတိုးချဲ့လာနေတယ်တရုတ်ဆိုရရဲ့ကမ္ဘာတစ်လွှားဩစွာလွှမ်းမိုးမှုကပြောင်းလဲလာတယ်လို့အမေရိကန်နဲ့မဟာမိတ်တွေကရှုမြင်ကြပါတယ်တရုတ်ဟာကမ္ဘာမှာဈေးသက်သာတဲ့ပုံကုန်တွေထုတ်လုပ်ရမဟုတ်တော့ဘဲချင်းချောက်မှုတစ်ခုဖြစ်လာပြီလို့တာဝန်ရှိသူတချို့ကလည်းသတိပေးပါတယ
်
တရုတ်ဟာဥရောပကိုရောက်လာပြီးမဟာဗျူဟာမြောက်ရေးပါတဲ့အခြေခံအဆောက်အုံကိုဝယ်ယူလာတာကိုဥရောပကရုတ်တရက်သဘောပေါက်သွားပြီးတရုတ်အပေါ်အမြင်လဲပြောင်းသွားခဲ့တယ်လို့ဥရောပနဲ့အရှေ့ဥရောပဆက်ဆံရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကာရင်ဒေါ်ဖရိုင်းကပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့အတိတ်တုန်းကအမေရိကန်ဒါမှမဟုတ်လဲဗြိတိန်လူမျိုးကမ္ဘာမှာဩစာလွှမ်းမိုးသူမျိုးတရုတ်ဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မယူဆပါဘူ
း Hi is a
BRI မှာတရုတ်ကဘလောက်ထည့်ဝင်မလဲဆိုတာကလည်းတရုတ်အတွက်ဘလောက်အလုပ်ဖြစ်မလဲအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ဆုံးဖြတ်တာပါ
တရုတ်ဖွံ့ဖြိုးမှုဗန္ဓာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့တရုတ်ဟာကမ္ဘာတစ်လွှားဩစာလွှမ်းမိုးမှုချက်ထွင်ဖို့စိတ်အားထက်သန်နေတယ်လို့ပြောပါတယ
် long term sustainable engagements
ဖွံ့ဖြိုးဆဲနိုင်ငံတွေကဩစာအာဏာရှိသူတွေနဲ့ရေရှည်ဆက်ဆံရေးကိုသူတို့ကတည်ဆောက်လိုနေပါတယ် အရင်ကနဲ့မတူပဲသူတို့တက္ကသိုလ်တွေကိုနိုင်ငံခြားចောင်းသားတွေလက်ခံလာပါတယ်တရုတ်အပေါ်လူမှုသဘောထားရင်းလာအောင်တိမ့်သွင်းစီယုံရင်းနဲ့ရည်ကျဲမှုဖလှယ်ရာတွေကိုပိုပြီးလှုပ်လာပါတယ
်တရုတ်ကိုကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်လာမဲ့ခေတ်သစ်တစ်ခုကိုဦးတည်ပြီးတရုတ်အစိုးရကလမ်းဖွင့်နေပါတယ်ရှင်
စီမွေးကနအပီမှာတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။အမေရိကန်မှာနှင်းကြလည်းမရှိတဲ့ဒေသတွေအပဝင်နေရအတော်များမှာဖဲပြော်လာအတွင်းနှင်းမုန်တိုင်းတန်းခံခဲ့ရပါတယ်။နှင်းထူထူထပ်ထပ်ကြတဲ့အခါအလုတ်ကိုင်းပြတ်တာအပြင်အပူပေးစနစ်ဖိုးပါပိုကုန်ကြတဲ့အခက်အခဲတွေကြုံရတတ်တာကိုမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာအရှေ့ဘက်ချန်မန်ဆာချူးဆက်ပြည်နယ်ကနေအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်အထိဖေဖော်ဝါရီလကုန်ပိုင်းတုန်းကနှင်းမုန်တိုင်းတန်းကိုခိုင်းခဲ့ကြရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကလော့စ်အန်ဂျလိစ်မှာဆိုရင်နှစ်ပေါင်း30အတွင်းမှာပထမဆုံးအကြိမ်နှင်းမုန်တိုင်းသတိပေးချက်ထုတ်ပြန်ခဲ့ရတဲ့အထိဖြစ်ခဲ့တာပါ။ထူထပ်တဲ့စီးနှင်းတွေနဲ့ရေခဲလောက်အောင်အေးတဲ့အေးရန်ကြောင့်အမေရိကန်အနောက်ပိုင်းတောင်ပိုင်းနဲ့အနောက်လယ်ပိုင်းဒေသပြည်နယ်တွေကတချို့နေရာတွေမှာဓာတ်အားလိုင်းတွေပြတ်တောက်ပြီးတော့ထောင်နဲ့ချီတဲ့ဒေသခံတွေလျှက်စစ်မီမရှိဘဲအေးအံကိုခံခဲ့ကြရပါတယ်။တင်းပုံတိုင်းကြားရောက်တဲ့ပြည်နယ်တွေမှာကျောင်းတွေပိတ်ခဲ့ရသလိုလေယာဉ်ခီးစဉ်ရာနဲ့ချီကိုလည်းဖျက်ခဲ့ရပါတယ်။အခုလိုမျိုးဆောင်းရာသီကာလမှာနှင်းမုန်တိုင်းဒဏ်ကိုခံရလေရှိတဲ့မင်းနီဆိုတာပြည်နယ်မှာဆိုရင်လည်းပြည်နယ်တစ်ခုလုံးမှာတပေထက်မနည်းတဲ့နှင်းတွေကြားခဲ့ပါတယ်။အခုလိုဆောင်းရာသီမုန်တိုင်းကြားရောက်ပြီဆိုရင်နေ့စဉ်အလုတ်အကင်တွေအားလုံးထိခိုက်ကုန်တာကိုမင်းနီဆိုတာပြည်နယ်က Twin City လို့ခေါ်တဲ့မြို့နှစ်ခုတည်းကစိန်ပေါမြို့မှာနေတဲ့ Saul Sunshine Timothy ကအခုလိုပြောပြပါတယ်
။ကျွန်တော်တို့စီမံတော့မနော်ညတိုက်လို့တော့နေမော်တိုက်ကြတယ်။ဒါပေမဲ့မြန်ဖြစ် January မှာတော့ပဲအများပြတ်တာများတယ်နော်။ဒီ February တို့မှဆိုရင်ဝေဝေတခါပါနော်အများပြတ်မတ်လမှာစပြီးတော့ဟိုကစပြီးတော့ဟိုပြောတော့လေ။ဒါပေမဲ့ဒီနေ့မှာ February မှာသူချရတဲ့ခွာပို့နေပို့ကြလာတယ်ဆိုတော့အဲ့လိုပေါင်းမယ်ဆိုဒီပြီးခဲ့တဲ့တောင်းရက်လောက်ဆိုရင်ကျွန်တော်တို့ဒီမှာဒီတပေကျော်ပေါ့နော်တပေကျော်18လမှလောက်ရှိတာအဲ့လိုပေါင်းမယ်ဆိုရင်နော်ဒီဒါပေမဲ့ဟုတ် favorite လာစားနေစားမှာဆိုတော့အများကြီးရှိမယ်လေနော်ဆိုတော့ဒီအတိကနေရရကြကြတဲ့အခါမှာကျွန်တော်ဘာတွေအခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့ဒီမှာကျတော့ဒီနေရကြနေကြဆိုတော့ဒီပြည်စင်မှုတွေရရှိပြီးသားပဲလေကားတွေဆိုလဲဟိုပါ all wheel drive ကားတွေတောင်းထားတဲ့ pickup truck တွေပေါ့နော်အမျိုးဟိုဟာနော်ဝေတော့ဟိုစနုထိုးဆက်တော့နော် ready လောက်ထားရတယ်နော်စားနော်စားတွေဟိုကျွန်တော်ဒီလောက်ထားရတယ်ပြီးတော့ဟိုကော်ပြရတယ်ပေါ့နော်ဒါအကုန်လုံးဒီစောင်းအော်ဒီမှာသူဒီပြည်စီရမယ့်ဟာတွေကျွန်တော်တို့ကတော့ရှိပြီးသားပဲနော်ဒါပေမဲ့ဒီနေ့မှာများလာတော့ပြီးခဲ့တဲ့ကျွန်တော်ဟိုပေါ့တောက်ရက်မှာကျွန်တော်တို့ဒီ Cyber Public School အကြောင်းကိုနေ့ရက်တောက်ရက်ပိတ်ထားရတယ်နေ့ရက်ကိုသူတို့ခေါ်ဟိုဟာ Digital Learning ပေါ့နော်ဒီ E-learning ဆို online ပေါ်မှာသင်ရတယ်နောက်ရတဲ့ရာ snow day ဆိုပြီးကျောင်းသားကိုကျောင်းသားအားလုံးကြောက်ပိတ်ပေးရပြီလေအဓိကအကြောင်းအရတော့ဒီနေ့တွေအရကြတော့ bus ကတွေเนาะကျောင်း bus ကတွေတော်လာရတာအခက်အခဲရှိတယ်နောက်ပြီးတော့ဟို city bus တွေလည်းတော်လာရတာအခက်အခဲရှိတော့ဒီကျောင်းတောက်ကိုရှိရလို့ပိတ်ထားတာဖြစ်တယ်ကျွန်တော်ကျောင်းမှာလောလောတော့ working from home ဆိုတော့အိမ်မှာပဲလောလောတာများတော့အပြစ်မှာတော့မထွက်ရဘူး now snow တော့ထိုးရပါတော့ဒီ snow တွေတော့များတယ်
နောက်ဒီမင်းနီဆိုတာပြည်နယ်မှာကရင်လူမျိုးတွေအများကြီးရှိပါတယ်ဆိုတော့ဒီကရင်လူမျိုးအတိုင်းဝိုင်းအချင်းချင်းကြားမှာရောအခုလိုမျိုးဒီထူထူကဲကဲနှင်းနေထူထူကြားတော့မယ်ဆိုလို့ရှိရင်တယောက်နဲ့တယောက်တတိပေးတာမျိုးရောလုံးလေးရှိလားရှင
့်သူရဲ့ network လေးနဲ့တူတော့ရှိကြတယ်ခုနကဟိုလိုဒီ Facebook group တော့နောက်ပြီးတော့ Messenger group တွေတော့ရှိကြတယ်ဒီ share လုပ်ကြတယ်ပြီးတော့ဖျားကြောက်တွေပေါ့နော်ခင်ဗျားလုံးရဲ့ဟိုဒီကိုတက်ဆရာတက်ဆရာကို community တွေကြတော့ပြောကြပါတယ်ခင်ဗျားမျိုးတအားဟိုဟာဆိုးလာမယ်ဆိုတဲ့အနေထားမျိုးမှာတော့ဒီ information တော့ share လုပ်ကြတယ်အမျိုးဘယ်လိုဖြည့်စေကြမလဲပေါ့နော်နောက်လိုအမယ်ဆိုလဲကျွန်တော်တို့ကအများဖြစ်ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ကျွန်တော်က truck တွေစီတော့လေဟို rescue ဟိုပုံစံမျိုးပေါ့နော်ကျွန်တော်ဟိုဒီလူငယ်တွေရှင်းရှင်းပြောရလဲနောက်ပြီးတော့ပြောလဲပြောစရာကောင်းတခါလေကြာကတ်တွေခံနေရလေစွန်းထဲမှာကျွန်တော်ဖက်တော့တော့ဟို live ဆွဲပေးရတာတို့အဲ့လိုမျိုး live ကူပေးရတော့ရှိလာပေါ့နော်ခါလေကြာကန်းငယ်လေးနဲ့ဟိုဟိုလမ်းမှာပေါ့ခံနေကတ်တွေကျွန်တော်ဟိုကျွန်တော်စီရင်နာနဲ့ live ပြီးတော့ဟိုမျိုးကူနေပေးတာရှိလေ live ဝိုင်းပြီးတိုးပေးတာရှိလေဒါတူရတော့ဟိုပေါ့နော်ဒီဟိုပေါ့နေတွေတအားကြလာတဲ့အချိန်မှာကျွန်တော်လုံနေလုံလေးလောက်ထားရှိတဲ့ဟိုဟာမျိုးပေါ့နော်အပြင်မှာထွက်ပြီးတော့ live ပြီးတော့ဟိုပေါ့အကူညီလိုအပ်တဲ့လူကိုကူညီပေးတာပေါ့ခါလေကြာတော့ဟိုဟာကျွန်တော်ချုပ်နေကြတော့အစားတော်တွေလိုမယ်ဆိုကျွန်တော်ကားချင်းလိုက်ပြီးတော့ဟောပါဝေပြီးနောက်တပ်ပို့ပြီးလာတော့ရှိပါတယ်မျို
းနောက်ဒီစောင်းထင်းကြောက်လို့ရှိရင်ရေခဲအမှတ်အောက်အထိဟိုအေးခဲလေးရှိတယ်ဗောလေဆိုတော့
ဟိုအိမ်တွေထဲမှာဆိုရင်တော့အပူပေးစနစ်တွေအစာအုပ်တွေထဲမှာအပူပေးစနစ်တွေရှိပါတယ်ဒါပေမဲ့အပြင်ထွက်တဲ့အခါကျလို့ရှိရင်ရောအေးအေးတန်ခံနိုင်အောင်လို့ဘယ်လိုမျိုးလုပ်ရလဲရှင
်ဒီနေ့မှာပို့ဆိုတာကကျွန်တော်ကဒီခါရိုင်းနေဆိုရင်ကျွန်တော်ဒီ heater ပါဒီဟိုဟာခွေရတော့ခွေတာအာဟိုဟာဒီစာအုပ်တွေလည်းတအားအေးတယ်ပြီးတော့နေတော့အကြတော့အများကြီးအဖိုးကြီးတွေဒါအဖွားကြီးတွေကြတော့နည်းလူကြီးတွေအိမ်မှာနေအောင်ကျွန်တော်လက်ကလေးတွေအိမ်မှာအများကြီးပေးနေတော့ရှိတဲ့ဖိုးတွေကတော့ဒီခါရိုင်းနေဆိုင်ဒီတော်တော်လေးတက်လာတယ်နော်တအားမြတ်တအားတက်လာတာကိုယ်စင်းတို့တက်လာတဲ့အပိုင်းမှာလည်းရှိရလေဆိုပြီးဟိုရေဘူးရအဖြစ်ဟိုနေတိုင်းဆိုရေစောင်းဝတီဆိုကျွန်တော်တလောက်ကိုအိမ်နဲ့ဆိုရေ150နဲ့အများဆုံးပဲနော်အခုဆိုရေ400
နဲ့ gas ပို့ဟိုပေးတဲ့အတွက် gas ပို့ပေးရတာကိုပြောတာထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဟိုတအားတက်လာတော့လေဒါဆိုတော့need အကြဝတ်အေးတဲ့ဒံကြောင်ဘာညာဒီဥတပြောင်းလဲမှုဒံကြောင်လဲကျွန်တော်တို့ဟိုတခြားဟိုစီဝိုင်းဟိုဘက်ဖက်မှာရှိမှာဆိုဒီဘေးလူရလဲပို့ပြီးပေးလိုက်ရတာရှိတယ်လေဟုတ်ကဲ့
ဂျာဒီဥတပြောင်းလဲမှုရဲ့ effect လို့ပြောတဲ့အခါကျတော့အဲ့ဒါနဲ့တစ်ဆက်တည်းပေးချင်တာပေါ့နော်ဆိုတော့ကိုဆန်းဆိုင်ကဒီ Minnesota မှာနေနေတာကအနှစ်20နီးပါးရှိပါပြီဆိုတော့အခုလိုမျိုးဒီယာဒီဥတတွေအေးအေးပို့လာတဲ့နှစ်နှစ်ပို့ပြီးတော့ထူထူကျလာတာအဲ့ဒါမျိုးတွေဖြစ်လာတာကိုဟိုဘလောက်ကြာပြီလို့သတိထားမိပါလဲရှင
်5နှစ်လောက်တော့ရှိပြီနော်ဆိုခါလဲဆိုကျွန်တော်တို့ဟိုဒီဟုတ်ကျွန်တော်ဒီပီကရက်ဆန်ဟို5နှစ်တော့ဆိုဒီကေရီစားရောက်လာတော့လေဟိုနေနေတော့တော့မကြောက်မကြောက်တော့လူတွေဘယ်လိုပြောကေရီရချစ်ချစ်ပြောကြတာဟာကျွန်တော်ကေရီအစားဓာတ်တွေလာတော့ဟိုနေရီကကြောက်တော့မရှိတော့ဆိုတော့တော်တော်ပျော်ကြတယ်ဗျာဒီခရစ်စမတ်မှာဆိုရင်အဲ့လိုမျိုးနေရီပါတယ်မကြောက်တိတ်မကြောက်ဆိုတော့ပျော်ကြတာဒါပေမဲ့နောက်ပဲတော့ပူပူများလာမထင်ထင်တော့သူချက်ကြလာတော့လေအခုဒီဖေဗရူလာတိပပကြလာတာရှိရတယ်ဆိုတော့ထမခဲ့တယ်ဆိုတော့၄-၅နှစ်လောက်မှပြောင်းလဲမှုတွေတော်တော်များလာတော်တော်များပါတယ
်အခုလိုမျိုးဒီရာသီဥတုပြောင်းလဲလာတာပေါ့နော်အဲ့ဒါတွေကဥတုရာသီဖောက်ပြန်လို့ဖြစ်လာတယ်ဆိုတာမျိုးရောအာတော်တော်များများမြင်ကြလားကြည်ကြဲပြန်ပြန်သဘောပေါက်ကြလားရှင
်ဒီကျွန်တော်တို့မီနီဆိုရာပြည်နယ်တစ်ခုတည်းမဟုတ်ပါဘူးเนาะကျွန်တော်တတိယမှာကြီးမယ်ဆိုဒီကယ်လီဖိုးနီးယားတို့เนาะဒီဟိုတခြားပြည်နယ်မှာလည်းဟိုမထင်မှတ်တဲ့ဟာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဟိုပြီးခဲ့တဲ့ဟိုဆငတ်နေ့လောက်တော့ကျွန်တော်မကြွယ်ရခဲ့တဲ့ခု၄-၅လေပါခုနောက်ပဲစပူဆိုးလာတယ်ဒီပြည်နယ်တိုင်းလုံးလုံးမှာမထင်မှတ်တဲ့ဟာတွေအကောင်လုံးကရည်ရွယ်ဖောက်ပြန်မှုတွေကြောင့်လေဒီရည်ရွယ်တူတာတွေကတော်လည်းမှုတွေတော့ရှိလာတော့ကျွန်တော်တို့ကြေထားနေတယ
်မင်းနေဆိုတက်မှနေတဲ့ဆော့ဆန်ရှိုင်းတင်မတီဖြစ်ပါတယ်ရှင်ကဘာကြီးဖူနွေးလာမှုရဲ့တက်ရောက်မှုကြောင့်လွန်ကဲတဲ့မိုးလေဝသအခြေအနေတွေဖြစ်လာပြီးတော့အခြေအနေလည်းပုံများလာမယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်တင်းကြလေးမရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနှင်းတွေအထူးထက်ကျနေချိန်မှာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တချို့နေရာတွေမှာတော့ February လမှာရှိတဲ့ပုံမှန်အပူချိန်ထက်ကို30ဒီဂရီလောက်ပိုပူပြီးတော့ဆန်းချိန်တင်ခဲ့တာကသက်သေတွေဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်။ဒါကြောင့်လည်းနောက်နှစ်တွေမှာမင်းနေဆိုတာလိုအေးအေးထံမျိုးကြုံရတဲ့နေရာတွေပိုပြီးတော့များလာနိုင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
။မဆုမြတ်မော်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရပါရှင်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလောအစီအစဉ်မှာအမှုပညာလောကကသတင်းတူတူတူတော်တွေကိုမအေးသနာကျော်ကတင်ပြထားပါတယ်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ကျွန်းနိုင်ငံကနာမည်အကြီးဆုံးမင်းသမီးတစ်ယောက်ဖြစ်တဲ့မင်းသမီးဖန်ဘင်မင်းဟာ9နှစ်ကြာပြည်သက်ရှိကပျောက်နေပြီးတဲ့နောက်ဖေဖော်ဝါရီ23ရက်နေ့ကတော့ဂျာမနီနိုင်ငံဘယ်လင်မြို့တော်မှာကျင်းပသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြည့်သက်ရှိပြန်ရောက်လာခဲ့ပါတယ
်။没事，我在家里，非常的其实是特别谢谢全世界。
ကျမအိမ်မှာရှိပါတယ်။ကျမကိုစိတ်ပူကြတဲ့အတွက်တကွာလုံးကတငယ်ချင်းတွေကိုကျမကျေးဇူးတင်ပါတယ်။ကျမအဆင်ပြေပါတယ်။အိမ်မှာပဲရှိနေတာပါ။ကိစ္စလေးတွေလုံးဆရာရှိတာလုပ်နေပါတယ်။လူတိုင်းဘဝမှာအတက်ကြဆိုတာရှိတာပါပဲ။အနေမိုင်းအခြေအနေကိုရောက်နေချိန်မှာဖြည်းဖြည်းမမန်ပြန်ထူမတ်တက်ရမှာပါပဲလို့ဖန်ပင်ပင်ကပြောသွားပါတယ်။မင်းသမီးပင်ပင်ဟာ2018ခုနှစ်မှာလူမြင်ကွင်းကပျောက်သွားတာဖြစ်ပြီးတော့သူ့ဘယ်ရောက်နေလဲဆိုတာပြည်ရင်းပြည်ပကစိတ်ဝင်စားနေခဲ့ကြတာပါ။2018ခုနှစ်မှာ Forbes Magazine ရဲ့အဆိုအရဖန်ပင်ပင်ကဝင်ငွေဒေါ်လာ44သန်း၊ယွမ်သန်း300နဲ့ဝင်ငွေအမြင့်ဆုံးရရှိတဲ့အမှုပညာရှင်ဖြစ်ပါတယ်။အော်တိုဘာလမှာတော့တရုတ်အဆိုအရကပြောပြရင်းနဲ့မှာအခွန်ရှောင်မှုတွေကိုတိုက်ဖြတ်တဲ့စီမံချက်နဲ့လိုက်ပြီးတော့အရေးယူတော့အခွန်လက်ကျန်တွေဒဏ်ကြေးတွေဖြစ်နေဖန်ပင်မင်းကိုရန်ငွေတန်း880ကျော်ပေးဖို့အမိန့်ပေးခဲ့တာပါ ဖက်ဖီမင်းကတော့သူ့ရဲ့ဝေဘိုဆိုရှယ်စာမျက်နှာကနေပြီးတော့ကွန်မြူနတီပါတီနဲ့ဝေဘိုဘော်ကပြည့်တဲ့63တန်းကိုတောင်းပန်ခဲ့ပါတယ
်。最大的挑战是我五年没有演戏了，在这个五年的过程当中，我做了。
也开开的皮鞋嘛呗，他们来爱的青年嘛呗，对对对嘞，年纪对拉也罢的，不要偏偏的留着个，免得没有那面拉那嘛的。要是没有表扬人嘞，怎么对这个定眼啥搞嘛呗？比如阿龙结束吧，没个内对吧？怎么对阿龙身边吧，路标多吧的？都个阿家里路边伢龙眼里也他个，比如嘛，可变啥咯？လို့ရကံရခက်ခဲပါတယ်လို့လည်းပြောပါတယ်မင်းသမီးဖန်ဖီမင်းအခုလိုမျိုးပြည်ထောင်ရှင်းပေါင်ပြန်ရောက်လာတာဟာတရုတ်နိုင်ငံနဲ့ဟောင်ကောင်မှာကိုဗစ်လုံးဝကင်းရှင်းရေးတားမြစ်ချက်တွေကိုဖြေလျှော့ပေးချိန်မှာပဲအခုလိုတရုတ်ဘာသာစကားပြောရုပ်ရှင်နိုင်ငံတကာစင်မြင့်ပေါ်ကိုပြန်ရောက်လာတာကိုလည်းမိမောင်းထိုးပြတာလည်းဖြစ်ပါတယ်တရုတ်မင်းသမီးဖန်ဖီမင်းတောင်ကိုရီးယားမင်းသမီးနဲ့တွဲဖက်တရုတ်ဆောင်ထားတဲ့ Green Knight ရုပ်ရှင်ကားကိုတော့ဖေဖော်ဝါရီ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြသသွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဒူးဆိုက်လောကကိုဇာတ်ရင်တည်းရိုက်ကူးထားတဲ့ရုပ်ရှင်မှာဖန်ဖီမင်းပါဝင်တရုတ်ဆောင်တာဖြစ်ပြီးတော့ရုပ်ရှင်ထဲမှာကိုရီးယားလိုရောတရုတ်လိုရောစကားပြောခန့်တွေပါဝင်ပါတယ်။ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုလာတက်တဲ့ဖန်ဖီမင်းကဒီဇိုင်နာဂါရက်ဖ်ဂုပ်တာရဲ့ဝတ်စုံဆင်မြန်းလာတာပါ။သူ့အတွက်တည်တံ့ဒီဇိုင်းထွင်ချောက်လုပ်ထားတာဖြစ်ပြီးတော့ရွှေရောင်ဝတ်စုံကသူ့ရဲ့အသားရည်နဲ့အမတမလိုက်ဖက်ပါတယ်။အသက်40ရှိပြီဖြစ်တဲ့မင်းသမီးဖန်ဖီမင်းကရုပ်ရှင်မင်းသမီးလည်းဖြစ်တယ်လို့မော်ဒယ်လည်းလုပ်သချင်းလည်းဆိုရုပ်ရှင်ကားတွေလည်းထုတ်လုပ်သူဖြစ်ပြီးတော့နှစ်တော်တော်ကြာလို့တရုတ်နိုင်ငံမှာရှင်းရှင်းထောက်ကြော်ကြားသူဖြစ်ပါတယ်။သူ့ရဲ့ကြော်ကြားမှုကဟောလိဝုဒ်ထိပါရောက်ပြီးတော့သူက2014လုံးကထွက်တဲ့ X-Men Days of Future Past ရုပ်ရှင်ကားမှာပါဝင်တရုတ်ဆောင်ခဲ့တာပါ။ဒါမဲ့လည်းအခွန်ရှောင်မှုပြဿနာစကလေးကသူ့ရဲ့သတင်းတွေဓာတ်ပုံတွေဆိုရှယ်မီဒီယာနဲ့ပြည်ထောင်ရှိကနေပျောက်သွားခဲ့ပါရင်ဒီကြားထဲမှာတော့လူရှိတစ်ခေါက်တစ်ခေါက်ပြန်ထွက်လာခဲ့တာရှိပါတယ်ရှင် Took my crew to Japan party like Kardashians took my besties to LA where the girls like to play မဟိတနာကျော်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြည့်ရှုနာဆင်ခဲ့ရပါရှင်တောတာရှင်နေနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားဆက်သွယ်နိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်အောက်ခြေဖွဲ့စည်းတွေကတစ်စစ်မြန်မာလူထုစီကိုတိုက်ရိုက်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြပြီးလူထုစာနာကိုကိုစားပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ရရှိတည်တဲ့အဖြစ်တွေရရှိအောင်မြင့်တင်ဆောင်ရွက်ကြဖို့စစ်လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကမနေ့တတင်းလာနေ့ကတိုက်တွန်းလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးရဲ့မတ်လ6ရက်နေ့မြမရေးအပြန်အလှန်ဆွေးနွေးပွဲမှာမဟာမင်းကြီးဗော့ခနာတတ်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဆန္ဒသိမ်းမှုအောက်မှာမြမအမျိုးသမီးတွေဟာဖိနှိပ်မှုမျိုးစုံကြုံရပြီးonline social media တွေပေါ်မှာစနစ်တကျနဲ့တိုက်ခိုက်တာချိတ်ချောက်တာကိုရေးချက်လက်တွေထုတ်ပေါ်ခါရတာနဲ့လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတာတွေခံရတယ်လို့နယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အမျိုးသမီးဆိုင်ရာဆွေးနွေးပွဲတစ်ခုမှာပြောလိုက်ပါတယ် CSW လို့ခေါ်တဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုတနင်္လာနေ့ကစတင်ကျင်းပရမှာမြန်မာအမျိုးသမီးရေးနဲ့ပတ်သက်ပြီးညီလာခံပြင်ပမှာသီးသန့်ခေါင်းစဉ်တစ်ခုနဲ့ COVID-19 ရောဂါနဲ့ဆက်ရတာသိမှုကြောင့်မြန်မာအမျိုးသမီးတွေရဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမြန်မာအမျိုးသမီးတွေကတင်ပြဆွေးနွေးခဲ့ကြတာဖြစ်ပါတယ
်။တရင်အချင်းချက်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Jonah Cummings နဲ့ Zinab Abdulrahman တို့ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line to meter 30နဲ့ line to meter 48နဲ့ line lambda meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်ပြီးတော့ကြားမရွှင်လန်းကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်တို့အားလုံးကကျေးဇူးအထူးတင်ရှိပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.